Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည်စုံနဲ့နေ့တည့်ရဲ့အစားဖြစ်ကြပါစေခင်ဗျာ VOA American တိုင်းရဲ့2019ခုနှစ်စက်တင်ဘာလ14ရက်ဇာတာပတိနေ့မနက်ခင်းအစီအစဉ်လေးကို American ပြည်တော်စု Washington DC မြို့ကနေလိုင်းလုံးမီတာ3040 48တို့ကနေစတင်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်မဒီကနေ့မနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာပါဗျာ
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖက်သတင်းတွေကိုဦးကျော်စံတာနဲ့ကျွန်တော်ကြော်သိမ်းပြောပြမှာပါသူတို့ခေါ်အပြင်ရိုဂျာမုစလင်ထောင်ပေါင်းများစွာဥယျာဉ်ဆွန့်ထွက်ပြေးရတာဟာလူမျိုးတုံးရှင်းလင်းတဲ့လူရဲ့အဖြစ်ကုလသမဂ္ဂဗျူဟုချုပ်အန်တိုနီယိုဂူတရက်စ်ကဗိုလ်ဥနေမှာပြောလိုက်ပါတယ်။အမေရိကန်စိုးရဌာနတွေမှသုံးနေတဲ့ဂရက်စာအခြေစိုက်ကက်စပါစကီစိုက်ဘာလူမျိုးရေးကုမ္ပဏီရဲ့ထုတ်ပုံတွေကိုဖော်ရှားဖို့ညွှန်ကြားထားပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ကအမေရိကန်ဟာသူ့အစိုးရကိုဖြုတ်ချဖို့ကြံနေတယ်လို့ဆွဆွဲတာကိုအမေရိကန်တန်မှတ်ကြီးကအပြင်းထန်ထုတ်ပြန်ပြောဆိုပါတယ်။ဒီသတင်းတွေအပဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ဒီကမ်းမီနေကပြုမနာဟာဒေတာတွင်မတိမငြိမ်ဖြစ်စေတဲ့အကြောင်းတစ်ခုဖြစ်လာနေပြီလို့ကုလအတွင်းမှူးချုပ်ကသတိပေးလိုက်ပါတယ
် Nearly 125,000 people victims of unbearable suffering and desperation
ကုလအတွင်းမှူးချုပ် Mr. Guterres ကပြောကြားသွားတာပါဒီအကြောင်းနဲ့အတူရခိုင်ဒေသအရေးကိစ္စနဲ့ပတ်သက်ပြီးလဲဇက်တိုက်တင်ဆက်သွားဖို့ရှိပါတယ်အခုတော့ကြာသာပတိနေ့မနက်ခင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကုကြော်ကြော်သိန်းနဲ့ဦးကျော်စံသာတို့ပြောပြပေးပါဦးဗျာ
သူတို့ခေါ်အားဖြင့်မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တောင်ပေါင်းများစွာဥယျာဉ်ဆွန့်ထွက်ပြေးရတာကိုလူမျိုးတုံးရှင်းလင်းတဲ့လူရဲ့ဖြစ်ကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူတရက်စ်ကဗိုလ်ဒူးနေမှာပြောလိုက်ပါတယ်။သူဆိုအားဖြင့်ရိုဟင်ဂျာလူဦးရေရဲ့သုံးမှုတစ်ပုံနိုင်ငံကနေထွက်ပြေးနေရတာကိုဖော်ပြဖို့ပိုပြီးကောင်းတဲ့ဝေါ်ဟာရရှာနိုင်ပါသလားလို့ဒါနဲ့ပတ်သက်ပြီးမေးတဲ့သတင်းတော့ကိုအတွင်မှုချုပ်ကပြန်ပြီးမေးခွန်းထုတ်ခဲ့တာပါ။မြန်မာအာဏာပိုင်တွေအနေနဲ့စစ်ရေးအရာလုံဆောင်နေကြဖို့ရဆိုင်ဖို့အကြမ်းဖက်လုပ်ရက်တွေကိုအဆုံးသတ်ဖို့တရားဥပဒေစိုးမိုးရေးကိုထိန်းသိမ်းဖို့နဲ့နိုင်ငံကနေထွက်သွားရောက်သူတွေအားလုံးပြန်လာခွင့်ကိုအတိအမှတ်ပြုဖို့နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှဗိုလ်ဒူးနေကလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်မစ္စတာဂူဒရက်စ်ကပြောသွားပါတယ်။အထွေမှုချုပ်ကရခိုင်အရေးသတင်းစာရှင်းလင်းပွဲလုပ်တဲ့တရက်ထဲမှာပဲလူမျိုးရေးကောင်စီဘက်ကလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ထုတ်ပြန်ချက်တစ်စောင်ထွက်လာပါတယ်။မြန်မာလူမျိုးရေးတပ်ဖွဲ့တွေကတံပြန်ဆစ်ဆင်ရေးလုပ်တာမှာအကြမ်းဖက်အခြေအနေတွေပေါ်ပေါက်လာတဲ့ပုံစိုးရိမ်နေကြောင်းအဖွဲ့ဝင်15နိုင်ငံပါလူမျိုးရေးကောင်စီရဲ့ဥက္ကဋ္ဌအီသီယိုးပီးယားနိုင်ငံဆိုင်ရာတာဝန်အီသီယိုးပီးယားနိုင်ငံတာဝန်ကြီးထိကတူအလီမူကပြောပါတယ်။ရခိုင်ပြည်နယ်မှာအကြမ်းဖက်လူရဲတွေကိုချက်ချင်းအစုံတပ်ဖို့တင်းမာမှုကိုလျှော့ချဖို့တရားဥပဒေစိုးမိုးရေးပြန်ထူထောင်ဖို့အရက်သားတွေကိုအကောက်အွယ်ပေးဖို့လူမှုစည်းဝေးအခြေအနေတွေပုံမှန်တိုင်းပြန်ထူထောင်ဖို့နဲ့ဒုက္ခသည်ပြည်ထောင်ကိုဖြေရှင်းဖို့လူမျိုးရေးကောင်စီအဖွဲ့ဝင်တွေကတောင်းဆိုကြတယ်လို့အီသီယိုးပီးယားတာဝန်ကြီးကပြောပါတယ်
။ရခိုင်ပြည်နယ်မှာလက်ရှိဖြစ်ပေါ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဟာစက်တင်ဘာ19ရက်နေ့မှာနိုင်ငံတော်ကိုမင်ကွန်းပြောကြားမှာဖြစ်တယ်လို့ဘလူးနေကနေပြီးတော့နိုင်ငံတော်သမ္မတအိမ်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတရုံးပြောခွင့်ရဦးစောထေကပြောကြားသွားပါတယ်။အဲဒီခဏကိုတရားသတင်းရေးဖို့အတွက်ပြည်တွင်းပြည်ပမီဒီယာအစုံအလင်ကိုစတင်ဖိတ်ကြားနေပြီလို့ဆိုပါတယ်။ရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့အခြေအနေတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကသူတို့အခေါ်ရိုဟင်ဂျာဒုက္ခသည်တွေစိတ်နှံ့ချထွက်ပြေးနေရတဲ့အချိန်အခုကျင်းပနေတဲ့82ချိန်မြောက်ကုလသမဂ္ဂထွေထွေညီလာခံကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်မတက်ဖို့ဆုံးချလိုက်တဲ့အပေါ်ဝေဖန်မှုတွေထွက်ပေါ်နေရတဲ့ပတ်သက်ပြီးသမ္မတရုံးပြောခွင့်ရဦးစောထေကတုံ့ပြန်ပြောကြားရင်းအခုလိုညင်ညာသွားတာဖြစ်ပါတယ်။ကုလသမဂ္ဂအထွေထွေညီလာခံကတော့မြန်မာနိုင်ငံကိုယ်စားလှယ်အဖွဲ့ကိုဒုတိယသမ္မတဟန်နရီဘန်စီဦးဆောင်တရားမှာဖြစ်ပြီးစက်တင်ဘာ20ရက်နေ့မှာအထွေထွေညီလာခံမှာမင်ကွန်းပြောကြားပါလိမ့်မယ်။မနှစ်ကကျင်းပတဲ့82ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံတုန်းကတော့ဒေါက်ဆန်းစုကြည်ကိုယ်တိုင်တရားမင်ကွန်းပြောကြားခဲ့တာပါ။အခုနှစ်မှာလည်းဒေါန်ဆန်းစုကြည်ကိုယ်တိုင်တဲအုပ်ဖို့မူလကစီစဉ်ထားကနေရခိုင်ပြည်မှာတကြော့ပြန်ဖြစ်လာတဲ့ပဋိပက္ခအပေါ်အခြေခံပြီးတိုင်းပြည်တွင်းလုံခြုံရေးအခြေအနေကိုစိုးရိမ်တဲ့အတွက်အနာဂတ်မှအထွေထွေညီလာခံတက်မဲ့အစီအစဉ်ကိုဖျက်သိမ်းလိုက်ရတာလည်းဖြစ်ပါတယ်
။ရုရှားနိုင်ငံမော်စကိုမြို့တော်ခြေဆိုင်စိုက်ဘာလုံခြုံရေးကုမ္ပဏီကက်စပါစကီလက်ပြဲထုတ်ကုန်တွင်တဲ့ဝန်ဆောင်မှုတွေအားလုံးကိုဖယ်ရှားပစ်ဖို့အမေရိကန်လုံခြုံရေးတာဝန်ရှိသူတွေကအမေရိကန်အစိုးရဌာနတွေကိုညွှန်ကြားထားပါတယ်။အမေရိကန်လုံခြုံရေးဌာန DHS ယာယီဝန်ကြီးအယ်လင်ထရူကပေါ်လူနေမှာအဲ့ဒီညွှန်ကြားချက်ကိုထုတ်ပြန်တာဖြစ်ပြီးဂျပန်90အတွင်းလိုက်နာဆောင်ရွက်ရမှာပါဖက်ဒရယ်ဆိုရရဲ့သတင်းအချက်အလက်ဤပညာစနစ်ထဲမှာကက်စပါစကီထုတ်ကုန်တွေကိုအသုံးပြုတာကြောင့်သတင်းအချက်အလက်လုံခြုံရေးအန်ဒရယ်ရှိလာတဲ့ပေါ်အခြေခံပြီးအခုလိုလှုပ်ဆောင်တာလို့ DHS ထုတ်ပြန်ချက်မှာပြောထားပါတယ်အဓိကဆိုရင်ချက်တွေကတော့ကက်စပါစကီကုမ္ပဏီတာဝန်ရှိသူတွေနဲ့ရုရှားထောက်လန်းရေးတွေတခြားဆိုရဌာနတွေအကြအဆက်ဆက်ရှိနေတာပဲဖြစ်တယ်လို့ DHS ကပြောပါတယ်တချို့လုပ်ငန်းတွေအတွက်ရုရှားကိုအကူအညီပေးရဆိုတာကက်စပါစကီကုမ္ပဏီကတက်ခါတလဲလဲညင်ထားပါတယ်
မေဂန်ပြည်ထောင်စုဖလော်ရီဒါကျွန်းစုတွေမှာအမမုန်တိုင်းကြောင့်ပိတ်မိနေသူတွေ ကိုအရေးပေါ်လူသားတွေတည်ရင်းလုံခြုံရေးတပ်ဖွဲ့ဝင်တွေရှာဖွေနေကြပါတယ်ပြင်သစ်နဲ့ဗြိတိန်တို့ကလည်းစူရိုပိုင်ဂရုပြင်းတွေကဟာရီကိန်းဒန်ဒင်သူတွေကိုတုံ့မြင့်ကူညီဖို့ပြောဆိုထားပါတယ်ပြင်သစ်သမ္မတအီမန်နျူအယ်မက်ခွန်ကတော့စိန့်မာတင်နဲ့စိန့်ဘက်လမီဂျွန်းတွေကိုဆွာရောက်နေပါတယ်ပြင်သစ်ကအခုကြီးအလုံးလောက်မပေးဘူးဆိုပြီးဒေါသဖြစ်နေကြတဲ့ဂေါ်ဒီလူဂျွန်းကိုဆွ Boris Johnson ကလည်း Anguilla နဲ့ British Virgin Islands ကိုရောက်ရှိနေပါတယ်။ဒီကျွန်းတွေဟာ Hurricane Irma အင်အားအကြီးဆုံးအဆင့်၅နဲ့တိုက်ခိုက်ခြင်းခံခဲ့ရတဲ့နေရာတွေဖြစ်ပါတယ်။ကုလသမဂ္ဂကလည်းမုန်တိုင်းပြင်ကျွန်းတို့ကိုစာနာရေးခါတွေကယ်ဆယ်ရေးပစ္စည်းတွေလည်ရင်နဲ့ပေးပို့နေပါတယ်။ Hurricane Irma ကြောင့် Grievian ဒေသမှာလူပေါင်း39ဦးသေဆုံးခဲ့ရပြီး American ပြည်ထောင်စုမှာသေဆုံးသူ24ဦးရှိခဲ့ပါတယ်။
UAV ဝိကန်တရဲ့မနက်ဖက်မြန်မာဘာသာစစ်စစ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 432ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ UAV ကနေကြတဲ့ပရိမနက်ဖက်သတင်းများကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်။အမေရိကန်ပြည်ထောင်စုဟာကမ္ဘောဒီးယားအစိုးရကိုဖျောက်ချဖို့ကြိုးစားနေတယ်ဆိုတဲ့ဝန်ကြီးချုပ်ဟွန်ဆန်ရဲ့စွပ်စွဲချက်တွေကိုကမ္ဘောဒီးယားနိုင်ငံဆိုင်ရာအမေရိကန်တမန်ကြီးကအပြင်းထန်တုံ့ပြန်ပြီးစွပ်စွဲချက်တွေဟာမမှန်ဘူး၊မှားယွင်းလွဲချော်တယ်၊အခြေအမြစ်မရှိဘူးဆိုပြီးပြောပါတယ်။ကမ္ဘောဒီးယားတက္ကံကောင်းဆောင်ကမ်ဆိုခါကိုအစိုးရကစက်တင်ဘာလ3ရက်နေ့မှာဖမ်းလိုက်ပြီးတရင်နှစ်ပတ်တောင်မရှိသေးတဲ့အင်္ဂါနေ့မှာအမေရိကန်တမန်ကြီးဝီလျံဟိုက်ကလည်းပြောတာပါ။ဝန်ကြီးချုပ်ဟွန်ဆန်စီကလည်းအာဏာလုယူဖို့အမေရိကန်နဲ့ပေါင်းပြီးကြံစီတယ်လို့ကမ်ဆိုခါကိုစွပ်စွဲပြီးတော့နိုင်ငံတော်ပုံကမှုဆွဲချက်နဲ့ဖမ်းလိုက်တာပါ။နောက်နေ့ကျင်းပမယ်အထူးထူရွေးကောက်ပွဲမတိုင်ခင်အမေရိကန်ကိုတိုက်ခတ်ပြောဆိုတာတွေအတိုက်ခံတွေနဲ့တရင်ပြည်ရာတွေပေါ်နှစ်ကိုတာတွေကိုဝန်ကြီးချုပ်ဟွန်ဆန်ကပို့လောက်လာနေတာပါခမာနီခေါင်းဆောင်ဟောင်းတူဦးဖြစ်တဲ့မစ္စတာဟွန်ဆန်ကမ္ဘောဒီးယားကိုအုပ်ချုပ်လာတာနှစ်30ကျော်ပါပြီ
တူရကီအစိုးရအနေနဲ့ရုရှားစီက S-400 ဒုံးကျည်ကာကွယ်ရေးလက်နက်ဝယ်ယူဖို့ဆုံးဖြတ်တဲ့အတွက်အမေရိကန်ကစိုးရိမ်မကင်းဖြစ်တဲ့ကိစ္စကိုတူရကီသမ္မတရစ်ဆပ်တာယက်အဒိုဝန်ကပယ်ချလိုက်ပါတယ်သူတို့လုံတွင်အတွက်သူတို့လုံစီရာရှိတာလုံနေတာအမေရိကန်စိုးရင်လို့ဆိုင်ငန်းစရာမလိုဘူးလို့အနာရအေကီပါတီအရာရှိတွေကိုမင်ကွန်းပြောကြရမှာဝန်ကြီးချုပ်ကထည့်သွင်းပြောကြတော့ပါတယ်ဒေါ်လာတန်းထောင်ပေါင်းများစွာတန်ဖိုးရှိတဲ့ဒီလက်နက်ဝယ်ယူမှုကနိုကယူရင်းနေပြီးသားအမေရိကန်တူရကီဆက်ဆံရေးအပေါ်နောက်ထပ်ထိုးနှက်မှုကြီးတရဖြစ်ပါတယ်အမေရိကန်ကတော့ဒီအကြောင်းဝယ်မဖြစ်အောင်လက်နက်ချီစူးစမ်းဆွဲဆောင်နေကြတာပါမိမိတို့အနေနဲ့ဒီလက်နက်တွေကိုဝယ်ယူမဲ့ကိစ္စစိုးရင်ကြောင့်နေတိုစီကဒုံးကြီးစနစ်ကတူရကီကာကွယ်ရေးအတွက်ပုံမစင်လျော်မဲ့ဖြစ်ကြောင်းတူရကီကိုပြောကြားခဲ့တယ်လို့အမေရိကန်ကာကွယ်ရေးဌာနပြောခွင့်ရဂျွန်နီမိုက်ခဲလ်ကကြေညာချက်မှာဖော်ပြထားပါတယ်။တူရကီနိုင်ငံရဲ့နေတိုမဟာမိတ်တွေကတော့အဖွဲ့ဝင်နိုင်ငံအားလုံးရဲ့လက်နက်တွေဟာတစ်ခုနဲ့တစ်ခုအဝင်ဝင်ကြရှိရမှာဖြစ်တဲ့အတွက်ရုရှားစီကတူရကီဝယ်ယူမဲ့ကိစ္စဟာသတ်မှတ်ချက်နဲ့မညီဘူးလို့သတိပေးထားပါတယ်။
အီရန်နိုင်ငံနဲ့ကမ္ဘာ့အရာကြီးနိုင်ငံတွေကြားချုပ်ဆိုထားတဲ့နျူကလ িয়ার ရေးသဘောတူစာချုပ်ကနေမထွက်ဖို့နျူကလ িয়ার မပြန့်ပွားရေးဆိုင်ရာကျွမ်းကျင်သူ80ကျော်ကသမ္မတထရမ့်အစိုးရကိုတိုက်တွန်းလိုက်ပါတယ်။အဲဒီသဘောတူညီချက်ကအီရန်ရဲ့နျူကလ িয়ার လက်နက်ထုတ်လို့ရအစီအစဉ်ကိုရပ်သွားအောင်လုပ်ထားတာပါ။2016ခုနှစ်ဇန်နဝါရီလကစပြီးအသက်ဝင်တဲ့သဘောတူစာချုပ်ဟာအီရန်ရဲ့နျူကလ িয়ার အစီအစဉ်ကြောင့်ရှိခဲ့တဲ့အန်ဒရယ်ရီတိတိတသာကျော်သွားတယ်။ဘယ်တော့မှမရှိဘူးတဲ့စောင့်ကြည့်တာနဲ့ပွင့်လင်းမြင်တာရဲ့လူဆောင်ချက်တွေပါတာကြောင့်နျူကလ িয়ার လက်နက်ထုတ်ဖို့အနာဂတ်မှာအီရန်ရဲ့ဘယ်လိုကြိုးပမ်းချက်မျိုးမဆိုနောက်ဆုံးလျှို့ဝှက်လုပ်တာပဲဖြစ်ပါစေချက်ချင်းသိနိုင်တယ်လို့ကြွမ်းကျင်သူတွေကပြောပါတယ်။အဲဒီလူတွေထဲမှာပညာရှင်တွေအမေရိကန်နိုင်ငံသားရေးဌာနကတာဝန်ရှိသူဟောင်းတွေစသဖြင့်ပါဝင်ပါတယ်
။2024နွေရာသီအိုလံပစ်ပွဲတော်ကိုပြင်သစ်နိုင်ငံပါရီမြို့တော်မှာကျင်းပပြီး2028အိုလံပစ်ကိုတော့အမေရိကန်ပြည်ထောင်စု Los Angeles မြို့မှာကျင်းပပြုလုပ်မယ်လို့ပြည်သူနိုင်ငံရှိသူတို့ဌာနချုပ်မှမဲခွဲဆုံးဖြတ်ပြီးတဲ့နောက်နိုင်ငံတကာအိုလံပိတ်ကော်မတီ IOC ကညှိလိုက်ပါတယ်2024အိုလံပိတ်ဟာပါရီမြို့တော်မှာ1924ကျင်းပခဲ့ပြီးတာနှစ်တရာပြည့်ဖြစ်ပြီးပါရီမြို့တော်အဖို့သုံးကြိမ်မြောက်လက်ခံကျင်းပခွင့်ရတာလည်းဖြစ်ပါတယ
်ကျွန်တော်ဗီနီမနဲ့ခင်ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးကျော်စံသာတို့ပြောပြခဲ့ကြတာပါဗီဒီယိုကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို bamis.voanews.com internet စာမျက်နှာကရော VO ရဲ့ Facebook စာမျက်နှာမှာပါအခုပဲတိုက်ရိုက်ထုတ်လွှင့်နေပါတယ်ခင်ဗျာအခုကစားလို့ရခိုင်ပြည်ပခန်းနဲ့ဆိုင်တဲ့သတင်းတွေတင်ဆက်သွားပါမယ် ရခိုင်ပြည်နယ်မှာဖြစ်နေတဲ့ပြဿနာဟာဒေသတွင်းမတိမငြိမ်ဖြစ်စေတဲ့အကြောင်းအရာတစ်ခုဖြစ်လာနေပြီလို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတတိပေးပြောကြားပါတယ်။အကြမ်းဖက်တန်တရားအဆုံးသတ်အောင်လုပ်ဖို့မြန်မာအာဏာပိုင်တွေကိုတိုက်တွန်းသလိုနိုင်ငံတကာအတိုင်းဝိုင်းကလည်းအခိုင်အမာကြိုးပမ်းလှုပ်ဆောင်ဖို့ကိုလည်းတိုက်တွန်းပါတယ်။ကိုကြည်ကျော်သိန်းကအပြည့်စုံပြောပ
နဲ့ကြောင်းနဲ့အဲ့ဒီပြည်နယ်မှာခွဲခြားဆက်ဆံမှုမျှော်လင့်ချက်ကင်းမဲ့မှုနဲ့အလွန်အမင်းဆင်းရဲမွေးတည်မှုတွေတမိုင်းကြောင်းနဲ့ချီပြီးရှည်လျားစွာဖြစ်ခဲ့တာကိုမိမိတို့အနေနဲ့ကောင်းကောင်းသတိပြုမိပါတယ်လို့အတွင်မှုချုပ်အန်တိုနီယိုဂူဒရက်စ်ကပြောပါတယ်။စက်တင်ဘာလ13ရက်ဗူဒူးနေ့ကအမေရိကန်ပြည်ထောင်စုနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ရခိုင်ပြည်နယ်ကလက်ရှိအခြေအနေတွေနဲ့ပတ်သက်လို့သတင်းထုတ်တွေကိုပြောဆိုရမှာဒေတာတွင်မတိမငြိမ်ဖြစ်စေတဲ့အကြောင်းတစ်ခုဖြစ်နေပြီဆိုတာကိုလည်းထည့်သွင်းသတိပေးသွားတာပါ။
Nearly 125,000 people, victims of unbearable suffering and desperation.
မကန်ကန်နိုင်လောက်တဲ့ဘေးဒုက္ခတွေ၊စိုးရိမ်ကြောက်ရွံ့မှုတွေရဲ့ဒဏ်ကိုခံရသူလူပေါင်း 32,500 နီးပါးဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေကြရပါတယ်။အကြမ်းဖက်ဖိအပ်တွေကနေထွက်ပြေးဖို့ကြိုးစားသူအများအပြားအသက်ဆုံးရှုံးခဲ့ကြပါတယ်။ရိုဟင်ဂျာတွေရဲ့ဇောရကတဲ့ပြောဆိုမှုတွေနဲ့မဖြေရှင်းရသေးတဲ့ပန်ကြားချက်တွေကျွန်တော်တို့ပေါ်တက်ရောက်မှုရှိနေတာသိကိုကြာလွန်းတော့ပါပြီ။ဒါဟာဒေတာတွေမတီမငြိမ်ဖြစ်မှုမှာညှင်းပယ်လို့မရတဲ့အကြောင်းတစ်ခုဖြစ်လာနေပါပြီ
။ထွက်ပြေးသွားတယ်ဆိုတဲ့လူကြီးတွေကအခုဆိုရင်3,800နီးပါးရှိသွားပြီလို့လည်းမစ္စတာဂူဒရက်စ်ကဆိုပါတယ်။ဒီချင်းတွေနဲ့ပတ်သက်ပြီးသူ့ရဲ့အထူးစိုးရိမ်ချက်ကိုဖော်ပြထားတဲ့စာတစောင်းကိုတိတ်မကြသေးခင်ကပဲအတွင်မှုချုပ်ကလူညုံရေးကောင်စီဥက္ကဋ္ဌစီကိုပေးပို့ထားတာပါ။အဲဒီစာထဲမှာအကြမ်းဖက်အခြေအနေအဆုံးသတ်စီဖို့နဲ့အခြေခံအကြောင်းတရားတွေကိုဖြေရှင်းဖို့လှုံ့ဆော်ရမယ့်အဆင့်အမျိုးမျိုးကိုအဆိုပြုတင်ပြခဲ့တယ်လို့မစ္စတာဂူဒရက်စ်ကသတင်းထုတ်တွေကိုပြောပါတယ်။တစ်ဆက်တည်းမှာပဲနိုင်ငံတကာတိုင်ဝမ်အနေနဲ့လှုံ့ဆော်ရမှာကိုလည်းပြောသွားပါတယ်
။ The international community must undertake concerted efforts to prevent any further escalation.
အခြေအနေတွေနောက်ထပ်အရှိန်မြင့်လာမှာကိုတားဆီးဖို့နဲ့ပြည်ပြည်စုံနဲ့အဖြေတစ်ခုကိုရဖို့အတွက်နိုင်ငံတကာအတိုင်းဝမ်အနေနဲ့အားလုံးပူးပေါင်းပြီးကြိုးပမ်းလှုံ့ဆော်ကြရပါမယ်
။တကယ်ကတော့ရခိုင်ပြည်နယ်ကဖြစ်ရတဲ့အပေါ်မှာကုလသမဂ္ဂနဲ့ကမ္ဘာနိုင်ငံအများအပြားကမြင်တာနဲ့မြန်မာဆွေရအပါအဝင်မြန်မာလူလူအများစုကမြင်နာကြမှာအကြီးအကျယ်ကိုကွာဟနေတာပါဒီအချိန်ဒီအောက်မှာပဲမြန်မာဆွေရကိုလည်းမစ္စတာဂူဒရက်စ်ကတိုက်တွန်းပြောဆိုတော့ပါသေးတယ
် And the authorities in Myanmar must take determined action to put an end to this vicious cycle of violence and to provide security
ဆိုရတဲ့အကြမ်းဖက်တန်တရာအဆုံးသတ်စေဖို့လုံခြုံရေးပေးဖို့နဲ့လိုအပ်နေသူတွေအားလုံးကိုအကူအညီပေးဖို့မြန်မာအာဏာပိုင်တွေအနေနဲ့အခိုင်အမာလှုပ်ဆောင်ရပါမယ်အသက်ကယ်ကူညီကယ်ဆယ်ရေးလုပ်ငန်းတွေအတွက်လူသားချင်းစာနာမှုအကူအညီတွေကိုအကန့်အသတ်မထားဘဲခွင့်ပြုဖို့သူတို့ကိုကျွန်တော်တို့တိုက်တွန်းပါတယ်
။လက်ရှိအချက်တွေရဲ့အခြေခံအကြောင်းရင်းတွေလို့သူယူဆတဲ့ကိစ္စတွေကိုကံပြေဖြေရှင်းဖို့လဲမစ္စတာဂူဒရက်စ်ကထည့်ပြောသွားပါသေးတယ်။အဲဒီအကြောင်းရင်းတွေထဲမှာရခိုင်ပြည်နယ်ကမွတ်စလင်တွေကိုနိုင်ငံသားအဖြစ်အတိအမှတ်ပြုတာဒါမှမဟုတ်လဲအနေအဆုံးအဆင့်လက်ရှိအချိန်မှာဒေါ်လာဆောင်းဒေါ်လာခွင့်အလုပ်အကိုင်းပညာရေးနဲ့ကျန်းမာရေးဝန်ဆောင်မှုတွေရဖို့အတွက်တရားဥပဒေနဲ့အညီလှုပ်ဆောင်ရမယ်လို့ပြောပါတယ်။သူပြောသွားတဲ့မူရင်းအတိုင်းရ Arrogant Rohingya Salvation Army အဖွဲ့ရဲ့တိုက်ခိုက်မှုတွေကိုသူ့အနေနဲ့ပြစ်တင်ရှုတ်ချထားပေမဲ့မြန်မာလူမျိုးရင်းတပ်ဖွဲ့တွေကခွဲခြားတတ်မှတ်မှုမရှိတိုက်ခိုက်တယ်ဆိုတဲ့သတင်းတွေကိုလည်းမပြတ်ရနေတယ်လို့ Mr. Guthrie ကထည့်ပြောသွားပါတယ်။ဒီတိုက်ခိုက်မှုတွေဟာအစွန်းရောက်ဝါရပိုးပြီးတိုးလာတဲ့အခြေအနေကိုသာရောက်စေမယ်လို့လည်းဆိုပါတယ်။အဆုံးသတ်မှာတော့ COVID-19 ကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထည့်ဖော်ဖို့တိုက်တွန်းတယ်လို့ထွက်ပြေးသွားတယ်လို့ဆိုသူတွေကိုဘင်္ဂလားဒေ့ရှ်ကလက်ခံထားတဲ့အပေါ်လဲကျေးဇူးတင်စကားပြောသွားပါတယ်။မြန်မာအစိုးရကတော့ ERC အဖွဲ့ကိုအကြံဖက်အုပ်စုအဖြစ်သတ်မှတ်ထားတယ်လို့ UN ကော်မရှင်ရဲ့အကြံပြုချက်တွေကိုအကောင့်ထည့်ဖို့ဆောင်ရွက်ဖို့ကော်မတီတရက်ကိုလည်းစက်တင်ဘာလ12ရက်နေ့ကပဲဖွဲ့စည်းခဲ့ပါတယ်။ဒီကံရင်းနဲ့ပတ်သက်ပြီးကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူဒရက်စ်ကသတင်းထုတ်တွေကိုပြောဆိုတဲ့တနေ့တည်းမှာပဲကုလသမဂ္ဂလူမျိုးရေးကောင်စီမှလည်းဆွေးနွေးခဲ့ကြပြီးအကြံဖက်အခြေအနေတွေပေါ်ပြစ်တင်ရှုတ်ချကြောင်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။
ကိုကျော်ကျော်သိန်းပြောပြသွားတာပါကုလသမဂ္ဂလူမျိုးရေးကောင်စီမှာရခိုင်ပြည်နယ်ပြည်ပကရေးနဲ့ပတ်သက်လို့တကပိတ်ဆွေးနွေးခဲ့ရမှာလက်ရှိဖြစ်နေတဲ့အကြမ်းဖက်မှုတွေအဆုံးသတ်ဖို့လူသားချင်းစာနာမှုအထောက်အကူတွေပေးအပ်ဖို့ဆိုတဲ့ကိုဖီအနန်အကြံဖေးကော်မရှင်ရဲ့တိုက်တွန်းချက်တွေကိုအကောင့်ထည့်ဖို့တိုက်တွန်းတဲ့ကြေညာချက်ကိုထုတ်ပြန်ခဲ့တာပါဒါဟာ9နှစ်အတွင်းပထမအဦးဆုံးအကြိမ်ထုတ်ပြန်တဲ့ကြေညာချက်ဖြစ်ပါတယ်အပြည့်စုံကိုဒေါ်လလတန်းကပြောပြမှာပါ
ရခိုင်ပြည်နယ်ပြည်ပကအခြေအနေဆွေးရွားလာမှုကြောင့်လုံခြုံရေးကောင်စီရဲ့အဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ဗြိတိန်နဲ့ဆွီဒန်တို့ရဲ့တောင်းဆိုချက်အရလုံခြုံရေးကောင်စီကဗိုလ်ထုနီကဒီကပိတ်စီဝေပဲကျင်းပခဲ့ပြီးတဲ့နောက်ရခိုင်ပြည်နယ်အရင်နဲ့ပတ်သက်လို့လွန်စွာစိုးရိမ်မကင်းဖြစ်တဲ့အကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။လ
The members of the Security Council expressed deep concern about the situation in the Rakhine State, acknowledging the initial.
The Council of Poor Wenangani and Ine, Yakampine, a chain in a Patelu, Lonzo Asoyam against Titabare. Ogula Nasangayaniga, Nyama, Longjongi, Tatari, Taka Kayarago, Tishiara, a dre, Ditaka Mujo, Nasa, dre, a jumper move, Chibara, Lubang, Tongdin, Konatanjo, Oime, Tiabare, Longjongi, Nemi, Shinle Muri, a dre, A. Alonjon, don't you get a drain in a patalo, Longjongi, Council, a poor winning in a net, Soyam again, Peter, a dre, the Kampinema, a jumper muri, Chechin, a song tapo, the Aubre, Sumoye, Pianle, Chamapo, a Yatarigo, a cargo, a people. Lumuye Sibuaye Tama and Chini Pianyang Sibune took her the Piatanago Pishimbo Taitomare.
Bigger Drimbaka, Nangando Timing Ampuku down San Suchi Nine, O Ime Pini, Jadu Dwego, Mkwejabe, a Tauku Pini Sure Pyoja Jegule, Longjongi Kansiga, Juzu Raipi, Jinya Jemma, Kulu, Taitong Kedelu, Longjongi Kansi Okraga Pyovare.
They called on the government of Myanmar to fulfill these commitments. Facilitate humanitarian assistance to those in need in Rakhine State.
Yamasuyaga, Ludanian Shanamu, Taukugo, O Ame Pinijatu, Alongo, Kwejamu Mishibe, the Dieni, Akuni, Bebo, Betara Gridego, Lunui Kansiga, Taubiabi, Yamasuyan in a Digarigo, a counter for Bo, the Kampinema Luane to the Edre, a Taukuri, Pena on Losamone, Ludanian Shanamu, Tauku, Benijatu, Lunyego, Amaganje, Bebo, Pin.
ပြည်ပခါဖြစ်နေတဲ့ဒေသတွေမှာပူးပေါင်းဆောင်ရွက်မှုအခြေတင်ဆွေးနွေးမှုကိုထောက်ခံအားပေးဖို့တိုက်တွန်းပါတယ်။ဒါပြင်အတွင်းမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်အချံပေးကော်မရှင်ရဲ့တိုက်တွန်းချက်တွေကိုလည်းအကောင့်ထဲပေါ်ဖို့နဲ့မြန်မာအစိုးရကစက်တင်ဘာလဆင်းရဲနေ့ကဖွဲ့စည်းလိုက်တဲ့ရခိုင်ပြည်နယ်ဆိုင်ရာအချံပြုချက်များအပေါ်အကောင့်ထဲပေါ်ဆောင်ရွက်ရေ
they agreed on the importance of a long-term solution to the situation in Rakhine and called for implementation.
The campaign is changing about the law. Yeshi Pi Shabone, Kofi Anna Usaune, Yakai Ajambe Commission, Ajambe Jedego, Accounter for Bole Taitomare, Tabin, the Ajambe Jago, Accounter for Bo, Nema Suyaga, Patamachi Lampi, Yakai Ajambe Commission, Sanya, when he is seen a Puego, Puezigaragule, Josobare, Ajambe Jedego, Accounter for Yama, Nangaga Lu Puezica, Nema Suyago, Kuni Bebo, a Saint Ninshi, a Jangle, Lunyo, Kansiga, a Tipubare.
ဒီမှာနိုင်ငံနဲ့ပတ်သက်လို့အခုလိုလုံခြုံရေးကောင်စီအဖွဲ့ဝင်ဆင်ငါနိုင်ငံလုံးတို့ကတသဘောတည်းညညာချက်ထုတ်ပြန်လာဟာ၉နှစ်တာအတွင်းပထမဦးဆုံးချိန်ဖြစ်တယ်လို့စီဝေးဘွဲခေါ်ယူဖို့တိုက်တွန်းခဲ့တဲ့ဗြိတိန်သမ္မတကြီးမက်သျူရိုက်ခော့ဖ်ကသတင်းတောက်တွေကိုပြောခဲ့ပါတယ်
First time in 9 years that the Security Council has agreed on this
particular issue on Burma.
The press elements agreed today are an important first step. ဒီနေ့တို့ပြန်တဲ့ညညချက်ဟာပထမခြေလှမ်ဖြစ်ပါတယ်လူမျိုးရေးကောင်စီကလူကျင်တဲ့အချက်၃ချက်စလုံးပါဝင်ပါတယ်ပထမကလူမျိုးရေးတပ်တွေရဲ့နယ်မြေရှင်းလင်းရေးတွေကိုအားလုံးရပ်တန့်ဖို့ဒုတိယကလိုအပ်တဲ့နေရာတွေမှာလူသားချင်းစာနာမှုအကူအညီတွေရရှိစေဖို့တတိယကတော့မြန်မာအစိုးရအနေနဲ့ကိုဗစ်
ဒီမှာအရေးဆွေးနွေးဖို့ရှိပြီးထွေထွေညီလာခံအဖွဲ့ဝင်နိုင်ငံတွေနဲ့ဗြိတိန်နိုင်ငံခြားရေးဝန်ကြီးကဥဆောင်ပြီးဆွေးနွေးပွဲတရကျင်းပဖို့လည်းရှိတယ်လို့တာမကြီးရိုက်ခော့ဖ်ကပြောခဲ့ပါတယ်ရှင်တော်တော်သားအပြည့်စုံစူးစိတင်ပြခဲ့တာပါပြည်ဦးအမေရိကန်တန်ကကြာသာဝတိနေ့မနေ့ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်အခုတစ်ခါလဲရခိုင်အရေးနဲ့ပတ်သက်လို့ဆက်ပြီးတင်ပြအောင
ကူဒေါင်ဆန်းစုကြည်ကစက်တင်ဘာလ19ရက်လာမယ့်အင်္ဂါနေ့မှာနိုင်ငံတော်ကိုမိန့်ခွန်းပြောကြားမှာဖြစ်ကြောင်းဗိုလ်ဒုနေ့ကနေပြည်တော်နိုင်ငံတော်သမ္မတ
အိမ်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းတမနာယုံပြောခွင့်ရသူဦးစောထီကပြောကြပါတယ်။အဲ့ဒီအခမ်းအနားကိုတက်ရောက်သတင်းယူဖို့ပြည်တွင်းပြည်ပကမီဒီယာအစုံအလင်ကိုဖိတ်ကြားထားမှုတွေစတင်လှုပ်ဆောင်နေတယ်လို့ဆိုပါတယ်။အပြည့်စုံကိုတော့ကိုစောဝင်းလန်းကပြောပြမှာဖြစ်ပါတယ်။
စခန်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့အခြေအနေတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကသူတို့အခေါ်ရိုဟင်ဂျာဒုက္ခသည်တွေတိတ်နေချီထွက်ပြေးနေရတဲ့အခြေအခုကျင်းပနေတဲ့82ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်မတက်ဖို့ဆုံးဖြတ်လိုက်တဲ့အပေါ်ဝေဖန်မှုတွေထွက်ပေါ်နေတာနဲ့ပတ်သက်လို့နိုင်ငံတော်သမ္မတရုံးပြောခွင့်ရဦးစောထေကခြေပပြောကြားလိုက်တာဖြစ်ပါတယ်။တိုင်းပြည်အတွင်းဖြစ်ပေါ်နေတဲ့ရှုပ်ထွေးမှုတွေကြောင့်လုံခြုံရေးအခြေအနေတွေကိုစိုးရိမ်ရတဲ့အတွက်ဒေါန်ဆန်းစုကြည်ကိုယ်တိုင်ကုလသမဂ္ဂအထွေထွေညီလာခံကိုမတက်နိုင်ပေမဲ့ကုလသမဂ္ဂမှာပြောကြားမဲ့စကားတွေအတိုင်းအတိုင်ပင်ခံပုဂ္ဂိုလ်အနေနဲ့စက်တင်ဘာလ19ရက်နေ့မှာနိုင်ငံတော်ကိုမိန့်ခွန်းပြောကြားမှာဖြစ်ကြောင်းဥစောထေကပြောပါတယ
်။ကျွန်တော်တို့ကအခုဖြစ်စဉ်ဖြစ်ရအမှန်တွေမှလိုက်လို့ပါမယ်။အဲ့အတွက်လည်းကျွန်တော်တို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နောက်ပါဆက်မှာကျွန်တော်တို့ speech ပြောပါမယ်။ speech တာပါလဲဆိုတော့ကျွန်တော်တို့စိတ်တော်တဲ့ junior သဘောမျိုးပေါ့နော်။နိုင်ငံတော်ခြေပြမိန့်ခွန်းသဘောမျိုးကိုကျွန်တော်တို့မျိုးသားပြန်လဲတင်းတင်းနဲ့ညီညာရေးစတိုင်ရမင်းကပြောမှာဖြစ်ပါတယ်။ကျွန်တော်ရနေရောအခုမီဒီယာတွေပြောနေ19ရက်နေ့အဲ့တော့ကျွန်တော်တို့စီစဉ်ထားတယ်စီစဉ်ထားတယ်ဆိုတာဒီ speaker ပေါ့နော်ထပ်ပြီးကြောဖို့လိုတယ်ဆိုကျွန်တော်တို့ပြောမယ်ပြောမယ်ဆိုတာခိုးသွားလဲကျွန်တော်ပြောမှာဒီဟိုဒီအတိုင်းငံပုဂ္ဂိုလ်ပြောတာပဲဒီမြန်မာနိုင်ငံကနေပြောလဲပြောမှာပဲ
ဒေါန်ဆန်းစုကြည်အနေနဲ့မင်းကွန်းကိုမြန်မာလိုတမျိုးတည်းပြောမလားဒါမှမဟုတ်အင်္ဂလိပ်လိုပါထည့်သွင်းပြောကြမလားဆိုတာကတော့မသိကြသေးပါဘူးကုလသမဂ္ဂအထွေထွေညီလာခံကိုတော့မြန်မာအစိုးရကိုစားဒုသမရဟန်နရီဗန်တီယူဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တက်ရောက်မှာဖြစ်ပြီးစက်တင်ဘာလ20ရက်နေ့မှာအထွေထွေညီလာခံကိုမိန့်ခွန်းပြောကြားမှာဖြစ်ပါတယ်။ဒေါန်ဆန်းစုကြည်တိုင်းပြည်ကိုမိန့်ခွန်းပြောကြားတဲ့အခါအနားမှာနိုင်ငံတကာကသတင်းဌာနကြီးတွေသတင်းလာယူနိုင်ရေးအတွက်မြန်မာနိုင်ငံသားရေးဌာနနဲ့ပြည်ချားရေးဝန်ကြီးဌာနတို့ပူးပေါင်းပြီးဖိတ်ကြားမှုတွေစတင်ဆောင်ရွက်နေပြီဖြစ်ကြောင်းလည်းဦးစောထေးကပြောပါတယ
်။အဲ့ဒါကြောင့်ကျွန်တော်တို့မီဒီယာတွေလည်းဝင်ရောက်ပြန့်ပြူမှာပါ။အဲ့မီဒီယာတွေဝင်ရောက်ပြန့်ပြူတဲ့အခါမှာကျွန်တော်တို့ FIFAသတင်းတောက်တွေအနေနဲ့သူတို့ဟိုဒီပကနေလာပြီးတော့သတင်းရှိတဲ့ဆိုရင်ကျွန်တော်ပြန်ကြိုင်းဝင်ကြီးဆောင်ကျွန်တော်တို့ဒီနေ့ပြောထားပါတယ်အဲ့မှာတကယ်လို့ဟိုပုံမှန်ရှိတဲ့ခြေဆိုင်ဗီဒီယိုကနေပြီးတော့ဒါတင်နေဆိုရင်ဒီဟိုဗီဇာတွေပါ6ရက်ခါမှာခက်ခဲမှာဆိုတော့ကျွန်တော်တို့စီရင်ပြီးကျွန်တော်နိုင်ငံကြိုင်းဝင်ကြီးဆောင်ကနေပြီးတော့ဟိုတိုင်ယုံတွေပြောပြမှာဖြစ်ပါတယ်ဗီဇာမြန်မြန်ရအောင်အဲ့ဒီ opportunity အတွက်လာဖို့ကျွန်တော်ဖိတ်မှာဆိုအခုပြန်ကြိုင်းဝင်ဒီကံတော့ကျွန်တော်ဖိတ်ခိုင်းတာပ
ါအခါနာမှာဒေါအောင်ဆန်းစုကြည်အနေနဲ့သတင်းတောက်တင်တဲ့အမေဖြေလုံးမလုံးဆိုတာကိုတော့တမရယုံပြောခွင့်ရဦးစောထေကထုတ်ဖော်ပြောဆိုခဲ့ခြင်းမရှိပါဘူးမနေ့ကကျင်းပတဲ့82ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာဒေါအောင်ဆန်းစုကြည်တက်ရောက်မင်းကွန်းပြောကြားခဲ့ပါတယ်အခုနှစ်မှာလည်းဒေါအောင်ဆန်းစုကြည်ကိုယ်တိုင်တက်ရောက်ဖို့မူလကစီစဉ်ထားရကရခိုင်ပြည်မှာတကြောပြန်ဖြစ်လာတဲ့ပဋိပက္ခတွေပေါ်အခြေခံပြီးတိုင်းပြည်အတွင်းလုံခြုံရေးအခြေအနေတွေစိုးရိမ်ရတဲ့အတွက်အနာကမအထွေထွေညီလာခံကိုတက်မဲ့အစီအစဉ်ကိုဖျက်လိုက်တာလည်းဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းအခြေအနေတွေအခုလိုဆိုးရွားလာတာဟာကိုဖီအာနန်ဦးဆောင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဖွဲ့စည်းမှုနဲ့ကော်မရှင်ရဲ့တင်ပြချက်တွေအပေါ်အကြံဖက်အုပ်စုတွေဘက်ကမလိုလားတဲ့အတွက်ဖြစ်တယ်ဆိုတာအစိုးရအနေနဲ့စုံစမ်းသိရှိခဲ့ရတဲ့အကြောင်းပုထုနေ့ကကျင်းပတဲ့ဇင်းသာရှင်းလင်းပွဲအတွင်းမှာဦးစောထေးကပြောပါတယ
်။ကျွန်တော်ပြန်ကြည့်ရင်ဒီဩဂုတ်လ24ရက်နေ့မှာကိုပြန်ရဖို့ launch လုပ်တယ်ဇန်နဝါရီလမှာလုပ်တယ်အဲ25ရက်နေ့ညပါနော်အဲ25ရက်နေ့မနေ့24ရက်နေ့ညမှာစပြီးတော့ဖြစ်တယ်နေရာပေါင်း30ကျော်တိုက်တယ်တမားတစ်ချိန်တော့လည်းကျွန်တော်ပြန်ကြည့်လိုက်ရင်ကိုပြန်ရကော်မရှင်အကြံပေးဆိုင်ရာကော်မရှင်ကိုကျွန်တော်တို့က2016ဩဂုတ်လမှာဖွဲ့တယ်ဒီအကြံဖက်တိုက်ခိုက်မှုတွေကျွန်တော်တို့6နေရာကိုတိုက်ဖို့ကြိုးစားတယ်3နေရာအောင်နေတယ်အဲတိုက်ခိုက်မှုကဘယ်မှာဖြစ်လာဆိုအော်တိုဘာ6နေမှာဖြစ်တယ်အဲ့တော့ဒီကိုပြန်ရကော်မရှင်ဖွဲ့စည်းပြီးတော့ဆောင်ရွက်တဲ့အနေအထားပေါ်မှာအဲ့ဒီအနေအထားကိုလက်မခံဖြစ်မလာဘောနော်တိုက်ခိုက်မှုတွေလုပ်တယ်ဆိုတော့ယူဆချက်ရှိပါတယ
်ကော်ဖီအနန်ကော်မရှင်ကတင်ပြထားတဲ့အကြံပြုချက်တွေအကောင့်ထယ်ဖို့ဆောင်ရွက်ရေးအတွက်မြန်မာအစိုးရအနေနဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များအကောင့်ထယ်ဖို့ဆောင်ရွက်ရေးကော်မတီကိုဖွဲ့စည်းလိုက်ကြောင်းတမရဦးထင်ကျော်ကစက်တင်ဘာလ12ရက်အင်္ဂါနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်အဲ့ဒီကော်မရှင်မှာလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့နေရာပြန်လည်ချထားရေးဝန်ကြီးဒေါက်တာဝင်းမြအေးကဥက္ကဋ္ဌရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူကပူတွဲဥက္ကဋ္ဌနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနဒုတိယဝန်ကြီးကဒုတိယဥက္ကဋ္ဌစသဖြင့်အသီးသီးတာဝန်ယူကြမှာဖြစ်ပြီးတခြားဌာနဆိုင်ရာအတော်များများကတာဝန်ရှိသူတွေလည်းအဖွဲ့ဝင်အဖြစ်ဆောင်ရွက်ကြမှာဖြစ်ပါတယ်ကော်မတီမှာဥက္ကဋ္ဌအပါအဝင်စုစုပေါင်းအဖွဲ့ဝင်15ဦးပါဝင်ပါတယ်ခင်ဗျာ
ကိုစောဝင်းလန်ရဲ့တင်ပြချက်ဖြစ်ပါတယ်ခင်ဗျာ VOA ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်သခြင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ခင်ဗျာ။အခုတော့ဆန္ဒပြပွဲတွေအကြောင်းကိုတင်ပြပါမယ်။ရခိုင်အရေးကင်တွယ်နေဖို့နဲ့ပတ်သက်လို့မြန်မာအစိုးရကိုနော်ဝေအစိုးရကဖိအားပေးပြောဆိုဖို့ဗိုလ်ဒုနိကအော့စလိုမြို့မှာဆန္ဒပြတောင်းဆိုကြပါတယ်။ဆန္ဒပြသူတွေဟာတစ်ဖက်သက်သတင်းတွေပေါ်အခြေခံပြောဆိုနေတာကြောင့်နော်ဝေသတင်းဌာနတွေကိုသတင်းအချက်အလက်တချို့ရှင်းပြခဲ့ရကြောင်းတံပြန်ဆန္ဒထုတ်ဖော်သူတွေကပြောပါတယ်။အလားတူဂျပန်နိုင်ငံမှာလည်းရိုဟင်ဂျာဒီမြန်မာနိုင်ငံသားမဟုတ်ဆိုတဲ့ခေါင်းစဉ်နဲ့ဆန္ဒပြခဲ့ကြပါတယ်။ဒီအကြောင်းကိုနားဆင်ရမှာပါ။နော်ဝေနိုင်ငံအော့စလိုမြို့ကပါလီမန်အရှိမှာသူတို့ကိုသူတို့ရိုဟင်ဂျာလို့သတ်မှတ်ထားသူတချို့နဲ့အတူဘင်္ဂလားဒေ့ရှ်ပါကစ္စတန်နိုင်ငံသားတွေနောက်ပြီးသူတို့ကိုဆန္ဒကြတဲ့နော်ဝေနိုင်ငံသားတွေပါစုစုပေါင်းလူ400ကျော်500နီးပါးဆန္ဒပြခဲ့ကြတာပါ။အဲ့ဒီဆန္ဒပြပွဲအတွင်းရခိုင်အရေးကိစ္စကင်တွယ်ပုံနဲ့ပတ်သက်လို့မြန်မာအစိုးရကိုနော်ဝေအစိုးရကဖိအားပေးပြောဆိုဖို့ဗိုလ်ဓုနေအော့စလိုမြို့မှာဆန္ဒပြသူတွေကတောင်းဆိုလိုက်ကြပါတယ်။ရခိုင်ဒေသကထောင်ပေါင်းချီတဲ့မွတ်စလင်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားအောင်ဒေါ်ဆန်းစုကြည်နဲ့စစ်တပ်ကလုပ်နေတာဖြစ်တယ်လို့ရိုဟင်ဂျာမွတ်စလင်တူဦးဖြစ်တဲ့ဟူစိန်ကဆန္ဒပြပွဲအတွင်းပြောသွားပါတယ်။
We stopped in our Rohingya Jin Arakan security forces are committing this genocide with full impunity.Full blessing of both Aung San Suu Kyi and the military.
ဒီကံပြင်းနယ်မှာရှိတဲ့ရိုဟင်ဂျာတွေအပေါ်လူမျိုးရုံးတပ်ဖြတ်မှုကျွလွန်နေတဲ့ကိစ္စကိုတောင်ဆန်းစုကြည်နဲ့စစ်တပ်ရဲ့သဘောဆန္ဒတွေအရလှုပ်ဆောင်နေခြင်းသာဖြစ်ပါတယ်။လက်ရှိကျွန်တော်တို့တွေခံစားနေရတာကိုတောင်ဆန်းစုကြည်ကလစ်လျူရှုပ်ပြီးပြည့်ရဲ့ပြုတ်တယ်လို့ဖြစ်နေပါတယ
်။အဲ့ဒီဆန္ဒပြပွဲမှာနော်ဝေနိုင်ငံသားတွေကိုလက်ကမ်းကြော်ညာဝေငှခဲ့ပြီးအဲ့ဒီစာထဲမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားကြတဲ့ဒုက္ခသည်တွေအတွက်ကူညီထောက်ပံ့မှုတွေပေးကြဖို့တောင်းခံထားပါတယ်။အော့စလိုကဆန္ဒပြသူတွေဟာတစ်ဖက်သက်သတင်းတွေပေါ်အခြေခံပြီးဟောပြောနေတာကြောင့်သူ့အနေနဲ့နော်ဝေသတင်းဌာနတွေကိုရှင်းပြခဲ့ရကြောင်းတံပြန်ဆန္ဒထုတ်ဖော်သူတူဖြစ်တဲ့နန်းကြည်အီကပြောပါတယ်
။ဒါမဲ့သူတို့ပြောတာကလူစီတန်းငါးတောင်းကျော်စက္ကန့်ထိသွားပြီးနောက်ထွက်ပြေးတာကလည်းအဲ့ဒီမသိနဲ့သုံးသိန်းဝန်းကျင်မှာပဲပြောတယ်။နောက်ပြီးတော့သူတို့ဒီဂလီတွေပဲအသက်ခံရတယ်လို့ပဲသူတို့ကပြောတယ်။ဒီဗုဒ္ဓဘာသာတွေကစတယ်လို့ပဲသူတို့ပြောတယ်။သူတို့ကြီးပဲမဟုတ်ဘူးဆိုလို့ကျွန်တော်ကကျမတို့တိုင်းသားရခိုင်တွေပဲကရောနောက်ပြီးတော့အဒီမှာရှိတဲ့ဟိန္ဒူတွေပဲတခြားတိုင်းသားတွေပဲလည်းရေရဆက်ဆက်တပြတ်ခံရတယ်သူတို့သုံးတဲ့စကားဒီ genocide ဆိုလို့ရှိရင်တကယ်လို့ genocide လုပ်တယ်ဆိုလို့ရှိရင်ရောက်ပေါင်းစုံပြီးကြောပြေးသွားနိုင်လောက်တဲ့အဆင့်မရှိလောက်တဲ့အမျိုးသုံးတပြတ်တယ်ဆိုလို့ရှိရင်အခုလောက်ဆိုမျိုးသုံးလောက်ပြီးသူတို့တယောက်မှကိုကျန်တော့မှာမဟုတ်တကယ်တကယ်တခြားပြတ်ကြတော့မယ်ဆိုလို့ရှိရင်
အလားတူဂျပန်နိုင်ငံမှာလည်းရိုဟင်ဂျာသည်မြန်မာနိုင်ငံသားများမဟုတ်ဆိုတဲ့ခေါင်းစဉ်နဲ့ဗိုလ်ဓုနေကတိုကျိုမြို့မှာရှိတဲ့ကုလသမဂ္ဂရုံးရှိမှာဆန္ဒပြခဲ့ကြောင်းဆန္ဒပြပွဲမှာဦးဆောင်သူဦးတန်းစွေကပြောပါတယ်
။နံပါတ်၁ကတော့ဒီရိုဟင်ဂျာသည်ပြောင်းစုမြန်မာနိုင်ငံသားမဟုတ်ဆိုတဲ့ခေါင်းစဉ်နဲ့နံပါတ်၂ကဒီဒေါ်ဆန်းစုကြည်ဦးဆောင်တဲ့အစိုးရကိုပြည်ဝထောက်ခံပါသည်ဆိုတဲ့နံပါတ်၃ကတော့အတန်းဖက်ဒီကြော်တက်ခိုင်မှုတွေရဆိုင်ပါဆိုရယ်ယူဆက်၃ခုနဲ့ကျွန်တော်ကိုယ်သမားကပါသွားပြီးဆက်လက်ကြပါတယ်အခုပမာဏမှာခုဖြစ်နေတဲ့ဥစ္စာကဟိုဘာသာရေးလူမျိုးရေးတက်တာမဟုတ်ဘူးကျွန်တော်တို့နိုင်ငံကိုဂျမ်းဖက်ကျူကျော်ဝင်ရောက်လာတဲ့ဒီဘင်္ဂါလီစီကနေပြီးစတဲ့တက်တာဖြစ်နေတာအဲသူတို့တွေကနေပြီးပမာဏနိုင်ငံမှာနေထိုင်ဝင်လူချင်းတာရယ်နိုင်ငံသားဖြစ်လူချင်းတာတိုင်းသားဖြစ်လူချင်းနေရှိရဲ့ရစ်တွေနဲ့အစိုးရတက်ကိုအပေါင်းစုံနဲ့ပြောပစ်စုပြီးတော့ကြံစီလုပ်ဆောင်လို့ဆိုတော့ဒီနေ့တော့ကျွန်တော်တို့ကလည်းဝင်ကြသည်ရုံးဒီမှာလည်းကမဟုတ်ပါဆိုတဲ့ကောင်းတွေကိုကျွန်တော်ကူရပေးလို့ဝင်ဖြစ်ပါတယ်
။ရခိုင်အရေးကိုမြန်မာအစိုးရကကင်တွေရမှာလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ပွဲရှိနေတယ်လို့ကုလသမဂ္ဂလူအခွင့်အရေးမဟာမင်းကြီးဇိုင်ယက်ရာယက်အယ်ဟူစိန်ကပြီးခဲ့တဲ့တနင်္လာနေ့ကကုလသမဂ္ဂညီလာခံတစ်ခုမှာဆွဆွဲပြောဆိုခဲ့တာပါ။အောက်တိုဘာ25ရက်နေ့ကမောင်နှောဘူးတီတောင်ရသိတောင်ဒေသတွေကရဲကင်းစခန်း30ကို ARSA အကြမ်းဖက်အုပ်စုကဝင်ရောက်တိုက်ခတ်ခဲ့ပြီးနောက်မြန်မာလူမျိုးရေးတပ်တွေရဲ့နင်းမြေရှင်းလင်းရေးကြောင့်အခုချိန်အထိဒေသခံမွတ်စလင်၄သိန်းကျော်ပါဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးနေရတယ်လို့ကုလသမဂ္ဂအဖွဲ့အစည်းတွေကခန့်မှန်းပြောဆိုနေကြပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ် ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32ဒုကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ VOA အမေရိကန်တိုင်းရဲ့သတင်းပဋိနေမနေ့ခင်းအစီအစဉ်တွေကိုမနက်9နာရီတိလိုင်းနူမီတာ30 40 50တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည်အမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ကန်းစာနဲ့အတူသူယုံကြည်ရာကဏ္ဍကိုတင်ဆက်မှာဖြစ်တယ်လို့ဦးကျော်စန္ဒာရဲ့မြန်မာရေးသုံးသပ်ချက်မှာတော့
အထူးခြားအာဏာကိုဖိပါမဲ့ကိစ္စနိုင်ငံတော်ကဆိုလို့ရှိရင်ကြမ်းဖက်တိုက်ခိုက်ခံရတဲ့ကိစ္စကိုမြန်မာနိုင်ငံသားတယောက်အနေနဲ့ကိုယ်နဲ့ထိတွေ့ဆက်ဆက်နေတဲ့လူတွေအားလုံးကိုရှင်းပြနေပါတယ်ဆိုတဲ့ဟာလေးကိုတော့မြန်မာပြည်သူပြည်သားတွေကိုပြောပြရစေ
။အမေရိကန်ဝါရှင်တန်တန်အမတ်ကြီးဦးအောင်လင်းနဲ့ဆွေးနွေးထားတာတွေကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေကြတဲ့မြန်မာပြည်ဆိုင်ရာအကြောင်းအရာတွေကိုမူရင်းအားပေါ်မပြတ်ဦးကျော်စံသားကစူးစီးတင်ဆက်ထားတာပါ။
လူညာအေးမှာအနောက်နိုင်ငံတွေဘာကြောင့်ဝင်မဆက်သင့်ဘူးလဲဆိုတဲ့ကောင်းစဉ် The Federal List မှာစုမန်ထရာမစ်ထရာရတာကိုဥစွာတင်ပြလိုပါတယ်။အစ္စလာမ်မစ်တွေကလူငယ်စုဖြစ်နေရင်မျိုးတုံးသက်ဖြတ်တာခံရတယ်၊ဂျင်နိုဆိုက်လုပ်တာခံရတယ်၊လူခွင်ပေးပါလို့တီဗီမှာပြောကြတယ်။အစ္စလာမစ်တွေလူများစုဖြစ်တဲ့နေရာမှာကြတော့လူခွင်မရှိတော့ဘူးလို့ကက်ရှမီးယားဆိုင်ရာပညာရှင်တွေကပြောကြပါတယ်။ဗြိတိသျှတို့စီကလွတ်လပ်ရေးရပြီးကြတဲ့အင်ဒီယားနဲ့ပါကစ္စတန်တို့သူ့ပိုင်ငါပိုင်အငင်းပွားလာခဲ့တဲ့ကက်ရှမီးယားနယ်စင်ပိုင်ရဲ့အတွက်ပါကစ္စတန်ဟာစစ်ပွဲသုံးကြိမ်တိုက်ခိုက်ပြီးဆုံးနေခဲ့ပါတယ်။အဲ့ဒီနောက်ပါကစ္စတန်ဟာကက်ရှမီးယားနယ်ရဲကဂျီဟတ်ဒစ်တိုက်ခိုက်ရေးသမားတွေကိုလက်နက်တွေထောက်ပံ့နေခဲ့ပါတယ်။အဲ့ဒီဂျီဟတ်ဝါဒီတွေကလူမျိုးတုံးသက်ဖြတ်မဒိန်ကျင့်စားတဲ့အလုပ်တွေကိုလုပ်တဲ့အတွက်ပဲဟိန္ဒူတွေဟာအိန္ဒိယနိုင်ငံအတွင်းပိုင်းကိုသိမ်းလည်ချီပြီးထွက်ပြေးခဲ့ကြရတာပါ။အခုလည်းဒီအခြေအနေတိုင်းပဲမြန်မာနိုင်ငံမှာရိုဟင်ဂျာပြည်ထောင်တာဖြစ်နေပါတယ်။မြန်မာအစိုးရတပ်တွေကအစ္စလာမစ်တောင်ကျမ်းတွေကိုတိုက်ခိုက်နေပါတယ်။မြန်မာစစ်တပ်ရဲ့ရက်စက်ကြမ်းကြုတ်မှုကိုအထူးသံတရားရှိစရာမလိုပေမဲ့ဂျင်နိုဆိုက်တို့အစုလိုက်အပြုံလိုက်အသက်ခံရတယ်လို့ဆိုဆွဲနေကြတာတွေဟာတသက်အထောက်ထားတဲ့အခိုင်အလုံအတိမပြုတ်နိုင်ပါဘူးဘယ်လိုပဲဖြစ်စေအခုအရေးကြီးတဲ့ပြဿနာကတော့ IS တွေပြိုကွဲနေတဲ့အတွက်အစ္စလာမစ်တွေဟာသူတို့နိုင်ငံရင်းကိုပြန်လာကြပါတယ်ဖိလစ်ပိုင်မှာဆိုရင်နေရင်းကိုပြန်လာတဲ့ဒီ IS အဖွဲ့ဝင်တွေကလည်းဖိလစ်ပိုင်အစိုးရကိုတိုက်ခိုက်နေကြပါတယ်ဒါပေမဲ့နိုင်ငံတကာမီဒီယာတွေမှာတော့ liberal wadi ဝင်ရောက်ဆွတ်ဖက်ရေးသမားတွေကဖိနိကန်မွတ်စလင်တွေဘက်ကတစ်ဖက်သက်လိုက်ပြီးပြောနေကြတာတွေ့ရပါတယ်။ရိုဟင်ဂျာတို့သမိုင်းဟာမီဒီယာတွေပုံဖော်နေသလိုတစ်ဖက်သက်မဟုတ်ပါဘူး။အိန္ဒိယနိုင်ငံမှာမဂိုခေကုံဆုံးကနေဆက်ဆူဂျာဘီရင်ရခိုင်ကိုထွက်ပြေးခိုလုံစဉ်သူရဲ့နောက်လိုက်စစ်သားတွေနဲ့ရခိုင်ပြည်ကိုသိမ်းပိုက်ဖို့ကြိုးပမ်းခဲ့ပါတယ်။အဲ့ဒီအချိန်ကစပြီးနှစ်ဖက်မုန်တိမှုစတင်လာခဲ့တာပါ။ဆက်ကိုရစုဗြိတိသျှလက်အောက်ခံဘဝမှာမွတ်စလင်တွေသိမ်းနှင်ချီပြီးဇေဘောလူသားတွေအဖြစ်ဝင်ရောက်လာကြပါတယ်။ဒါကြောင့်ရခိုင်လူဦးရေနဲ့မမျှမတအောင်ဖြစ်သွားခဲ့ပါတယ်။1940ပြည်လွန်မှာဒီလူတွေကသူတို့ကိုသူတို့မူဂျာဟစ်ဒင်လို့ခေါ်ပြီးဗုဒ္ဓဘာသာဝင်9000ကိုရဲရဲစက်စက်တပ်ဖြတ်ခဲ့ပါတယ်။အဲ့ဒီအချိန်ကစပြီးလူအသိုင်းအဝန်းနှစ်ခုကြားမှာအယုံကြည်ကင်းမဲ့လာခဲ့တာပါ။ဒီကနေ့အထိဖြစ်ပါတယ်။အိန္ဒိယအစီအစံမှာလည်းဒီတိုင်းပဲဖြစ်လာခဲ့တာပါ။ခေတ်သစ်မှာတော့ရိုဟင်ဂျာဂျီဟတ်ဒစ်တွေဟာ1980ပြည်လွန်မှာစတင်လှုပ်ရှားလာပါတယ်။မြန်မာတပ်ကအနိုင်ရပြီး15နှစ်တာညီတက်နေခဲ့ပါတယ်။နောက်ဆုံးဖြစ်လာရတဲ့ကြမ်းကြုတ်ရက်စက်တော်လက်တုံပြန်မှုဟာရိုဟင်ဂျာဂျီဟတ်ဒစ်တွေကရဲတပ်ဖွဲ့ဝင်တွေကိုတိုက်ခိုက်ခဲ့လို့ဖြစ်လာရတဲ့ကိစ္စပါဒီကိစ္စကိုအနောက်မီဒီယာတွေကတမင်ထင်ရှားထားကြပါတယ်အာရဗ်မျိုးဥကြဆုံးတဲ့စိတ်ပျက်စရာဖြစ်ရမျိုးကြုံခဲ့ရပြီးဥရောပတလွှားဂျီဟတ်ဒစ်တွေရဲ့အကြမ်းဖက်တိုက်ခိုက်မှုတွေပြန့်နှံ့လာပါတယ်ထို့အတူဂျီဟတ်ဒစ်ဝါဒီဆန့်ကျင်ရေးစည်းတပ်တွေလည်းဥရောပမှာကြီးထွားလာခဲ့ပါတယ်အဲဒီတော့မီဒီယာတွေနဲ့ပညာရှင်လောကက liberal ဝါဒီတွေဟာဝင်ရောက်ဆွတ်ဖက်နိုင်ဖို့အတွက်နောက်အကြောင်းပြချက်တစ်ခုကိုဖန်တီးရင်းရိုဟင်ဂျာပြဿနာကိုအဆုံးချလာကြတာဖြစ်ပါတယ်။ဒါကြောင့်လည်းပဲဒေါအောင်ဆန်းစုကြည်ဟာဒီမိုကရေစီသူရဲကောင်းစစ်စစ်ကနေရုတ်တရက်ဆိုသလိုလူစုအဖြစ်ပုံဖော်ခြင်းခံနေရပါတယ်။ Liberal စိတ်ကူးရင်နိုင်ငံတကာဝါဒီရဲ့သဘောထားအမှန်ကိုဒေါအောင်ဆန်းစုကြည်နားလည်သဘောပေါက်ပါတယ်။အခုအချိန်ဟာအနောက်နိုင်ငံကလူတွေအနေနဲ့ရိုဟင်ဂျာပြဿနာကိုပိုပြီးကြံ့နှက်တာရာဆွေးနွေးသုံးသပ်ကြဖို့စဉ်းပြီးလို့យေသထားပါတယ်ခင်ဗျာ။ဆောင်မရှင်ဟာဗြိတိန်နိုင်ငံနော်တင်ဟမ်တက္ကသိုလ်ကပါရဂူဘွဲသုရတီတူဖြစ်ပါတယ
်။ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအကြောင်းတွေကိုနားဆင်ရပြီးအခုတခါတော့အမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာတန်ကပို့ချမှာဖြစ်ပါတယ်။
Digrim ne, Jimjame, Ijim Adongaro.
Sweeten the deal.
Pipari, Salumanga, SWEET, EN, Sweetenga, SWEET, Sweet Sure, Chure Sure, Skalunga Napido, Sweeten ye, Debegaro, Chu on Lugabo. THE, DEAL, the deal, the Bodini Jeku, Slubari. Tajons quite clue ye, Lunga, Debegaro. The Bodini Jeku, Chu on Lulaitabo. EDM Sure, the white Debegaro, a young way, CYE, contract Sajo, Sadhindu, Luyama, Nidale Song, Dwee Piramu, the Cardiale, with Dane, Dane, Chip Ye, contract Sajo, Chokme Sui, Labi Layu, Luda, Mugu, Sura Pibari. To the pin, contract Sajo Ma, Abjadri, Nimiakli, Yame, Solusino, Desaya, contract Wu. Yakane, Lugo, the pet Ludwiga, Langwe, Turamu, Shida, Torashimia, Jabu, Jabalime. Tunia Pino, Melumbida, Wipisi, a queen ye, Sadfinune, La Turamugu, Sura Pipari. Didone Badelu, George Gubidi Umago, Nasinjaya.
The oil company sweetened the deal by giving the minister $100,000 to spend.
Yinan Komniga, the Botuni Jemma, Meloni, when you don't move dollar the thing be like Delu, Devi Yavare, Umago, Narukau Nasi Jayao.
The oil company sweetened the deal by giving the minister $100,000 to spend.
Goye Ganan Jeku, the pet Daga, the Boja Aung, Sajo Chubyama, a young way, Sadafin Luyama, the Botuni Jeku, the Pega, New Jala Aung. La Tore Pumumu, Loge Sui, Idiom Atonia, Pelu Piumle.
Sweeten the deal.
Lo Piolu Yabare, Eragaro, Digrimine, Timpia Gere, Idiom Atome Pipare.
American Idiando English Dingazago Nasingea B. Kuro, Ucho Zandaye, Nyamam Yamau Yia, Susan Mapipare, Didabamaro. ဒီခိုင်အရေးကြောင့်နိုင်ငံတကာအတန်းဝန်ရဲ့ဝေဖန်မှုတွေနဲ့ကြုံတွေ့နေရတဲ့မြန်မာနိုင်ငံအတွက်နိုင်ငံတော်ကိုကိုစားပြုနေတဲ့တန်တမာတွေကဘယ်လိုပံ့ပိုးဆောင်ရွက်နေကြပါသလဲ။တန်ငင်းတမန်ကင်းနဲ့အားထုတ်မှုဟာဘယ်လောက်ထိရောက်သလဲဆိုတာအမေရိကန်ပြည်ထောင်စုဆိုင်ရာမြန်မာနိုင်ငံတမန်ကြီးဦးအောင်လင်းကိုဦးကျော်စံသာဆက်သွယ်မေးမြန်းသုံးသပ်ထားပါတယ်။
ညီမနိုင်ငံဟာအခုခါမှာနိုင်ငံတကာဖီအားတွေနဲ့အများကြီးရင်ဆိုင်နေရပါတယ်။တမကြီးကညီမနိုင်ငံတော်ကိုကူစားပြုနေတဲ့ပုဂ္ဂိုလ်တယောက်နဲ့ပို့တွေ့ရလိမ့်မယ်ထင်ပါတယ်ဒီကိစ္စကို။ကျွန်တော်သတင်းသမားတွေအနေနဲ့ကြည့်ရပါလေ။တချို့နိုင်ငံတွေကသဘောယိုးနဲ့ဖီအားပေးတယ်လို့ထင်ရသလိုတချို့နိုင်ငံတွေကလည်းသူတို့ရဲ့အကျိုးစီးပွားတစ်ခုနဲ့ဆက်ဆက်ပြီးတော့ဖီအားပေးနေတယ်ဆိုတာမျိုး
ကျွန်တော်အနေနဲ့ပြောခွင့်ရတဲ့အချိန်မှာကျွန်တော်မြန်မာပြည်သူတွေကိုကျွန်တော်တို့ဝါရှင်တန်မြို့မြန်မာတိုင်းရုံးမှာဗားရီလုံနေပါတယ်ဆိုတဲ့ဟာလေးတော့ကျွန်တော်ပြောပြစေဟုတ်ကဲ့ဝါရှင်တန်မြို့မြန်မာတိုင်းရုံးအနေနဲ့တကူးလို့မြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုကြည့်ပါမယ်ကိစ္စနိုင်ငံတော်ဆိုလို့ရှိရင်ကျန်းဖက်တိုက်ခိုက်ခံရတဲ့ကိစ္စကိုမြန်မာနိုင်ငံသားတယောက်အနေနဲ့ကမ္ ကိုတော့ဥတော်စံတာတို့ကနေတဆင်းမြန်မာပြည်သူပြည်သားတွေကိုပြောပြသေ
းဟုတ်ကဲ့ဆံမကြီးကြော်ရဲဆရာကိုလည်းကျွန်တော်ဒီတိုင်းဆွင့်ပေးပါမယ်ဆိုတော့ကျွန်တော်ရဲ့မိရုံးကိုပြန်စားရင်အဲ့လိုနိုင်ငံတကာမြန်မာနိုင်ငံကိုဖိအားပေးကြတဲ့နေရာမှာတချို့နိုင်ငံတွေကတော့သဘောယုံနေပြီးတဲ့ပုံစံမျိုးတွေ့ရမှာတချို့ကတော့သူတို့ရဲ့အကျိုးစီးပွားတရားရနဲ့ဆက်ဆက်ပြီးတော့တစ်ဖက်သက်ဖိအားပေးရဆိုတာမျိုးလည်းစဉ်းစားစရာတွေ့ရပါတယ်ဆံမကြီးဘာပြောချင်ပါလိုက်ခင်ဗျာ
အရာနဲ့ပတ်သက်ပြီးတော့နိုင်ငံတိုင်းဟာဆိုလို့ရှိရင်နိုင်ငံတကာဆက်ဆံရေးလုပ်တဲ့နေရာမှာသူတို့ရဲ့မိမိရဲ့အကျိုးစီးပွားကိုအဓိကထားပြီးတော့ဦးတည်ပြီးတော့ပြောကြပါတယ်ပြောရတဲ့နေရာမှာနိုင်ငံတွေကနေပြီးတော့သူတို့ဘာတွေပြောတယ်ဆိုတဲ့ဟာကိုတော့ကျွန်တော်အနေနဲ့သူတို့ရဲ့မူဝါဒဖြစ်တဲ့အတွက်ကြောင့်ကျွန်တော်ကမပြောလိုပါဘူးကျွန်တော်အနေနဲ့ပြောချင်တဲ့ဟာကတော့ကျွန်တော်တို့ကလည်းကျွန်တော်တို့နိုင်ငံရဲ့အကျိုးစီးပွားကိုကာကွယ်ဖို့အတွက်ကိုကျွန်တော်တို့ရင်ဆိုင်နေရတဲ့ကိစ္စတွေကိုဘလူဖြည့်ရှင်းနေတယ်ဆိုတဲ့ဟာလေးကိုပဲကျွန်တော်ဆောင်ရွက်နေပါတယ်ဆိုတဲ့ဟာလေးတော့ပြောပြပါစေ
။ဟုတ်ကဲ့ပြပါခင်ဗျာ
။အဲ့လိုနေရာမှာကျွန်တော်တို့နိုင်ငံကအခုအကြမ်းဖက်တိုက်ခိုက်ခြင်းခံရတဲ့ဆိုတဲ့ဟာတကယ်ဖြစ်ရမှန်ဖြစ်တယ်။ကျွန်တော်တို့ရဲ့နိုင်ငံရဲ့ချိုးချာအာဏာကိုထိပါတဲ့ကိစ္စဖြစ်တယ်။ ဖြစ်တဲ့နေရာမှာကျွန်တော်တို့အကြမ်းဖက်တိုက်ခိုက်မှုကိုတုံ့ပြန်တဲ့နေရာမှာလဲတဲ့လုံခြုံရေးတပ်ဖွဲ့တွေဟာဆိုလို့ရှိရင်ပြည်ပဆိုင်ရာဥပဒေနဲ့အညီတုံ့ပြန်ခြင်းသာဖြစ်ပါတယ်ဆိုတဲ့ဟာကိုတော့ကျွန်တော်ဟာဆိုလို့ရှိရင်ကျွန်တော်နဲ့ဆက်ဆက်နေတဲ့အာကျွန်တော်ဆက်သွယ်နေတဲ့လူတွေအားလုံးအမေရိကန်အစိုးရပိုင်းနဲ့အမေရိကန်နိုင်ငံမှာရှိတဲ့ဒီလွှတ်တော်ပိုင်းကတာဝန်ရှိတဲ့လူတွေအပြင်ကိုအာကျန်တဲ့လူမျိုးဖွဲ့စည်းမှရှိတဲ့လူတွေအားလုံးကိုလည်းကျွန်တော်အနေနဲ့ကျွန်တော်အာတက်နိုင်စွမ်းရှိသလောက်ကျွန်တော်ခုရှင်းပြနေပါတယ်ဆိုတဲ့ဟာလေးကိုတော့ပြောပြပေ
းဒီလိုတာမကြီးတို့ဘက်ကရှင်းပြတဲ့အခါမှာဘလော့ကွန်ဗင်းစ်ဖြစ်ပါလေဒီလိုဘလော့သဘောပေါက်လက်ခံနိုင်တဲ့အခြေအနေရှိပါလားခင်ဗျာအဲဒီအကြောင်း
အဲ့ဒီနေရာမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံပေါ်နားလည်တဲ့လူတွေမြန်မာနိုင်ငံကိုရောက်ပို့တဲ့လူတွေကတော့နားလည်ကြပါတယ်။နောက်တစ်ခုကတော့ကျွန်တော်အနေနဲ့အားရတာကအမေရိကန်နိုင်ငံအစိုးရကကျွန်တော်တို့နိုင်ငံပေါ်ကိုအထူးသူတို့အနေနဲ့စိုးရင်ဖြစ်တယ်ဆိုတဲ့ဟာတွေကိုလည်းပြောတယ်။ပြောပေမဲ့လည်းကျွန်တော်တို့နိုင်ငံပေါ်ကိုယုံကြည်မှုလည်းရှိတယ်။နောက်ပြီးတော့ကျွန်တော်တို့နိုင်ငံနဲ့လည်းပဲဆက်သက်ပြီးတော့လက်တွဲဆောင်ရွက်ဖို့ရှိတယ်ဆိုတဲ့ဟာကပြောတဲ့ဟာတော့ကျွန်တော်အနေနဲ့အားရမိပါတယ်။
အစကတည်းကအမေရိကန်ဟာမြန်မာနိုင်ငံနဲ့ဆက်ဆံရေးဟာပထမဥပမာအစိုးရထောက်မနှွေးထွေးတော့ဘူးလို့လူတွေကသုံးသပ်နေကြတဲ့အခါမှာအခုလိုပြဿနာတွေဝေဖန်စရာတွေဖြစ်လာတဲ့အတွက်ကြောင့်နိုင်ငံဆက်ဆံရေးပုံပြီးစဉ်းစားကြတာဖြစ်သွားလိမ့်မလားလို့တချို့ကတွေးကြပါတယ်အဲ့ဆိုတော့အဲ့လိုမဖြစ်လာနိုင်ဘူးပေါ့သမီးအ
ဲ့ဒီဟာနဲ့ပတ်သက်ပြီးတော့ကျွန်တော်အနေနဲ့အာရှင်းပြရမယ်ဆိုလို့ရှိရင်အမေရိကန်နိုင်ငံကြားရေးဝန်ကြီးဌာနကမြန်မာတာဝန်ခံဒုတိယလက်ထောက်နိုင်ငံရေးဝန်ကြီးမစ္စတာမာဖီယာနေပြီးတော့သတင်းစာသမိုင်းနဲ့တွေ့တဲ့ခံစားပြောခဲ့တဲ့အားလေးကိုကျွန်တော်ပြန်ပြီးတော့ကောင်းထုတ်ပြစီမြန်မာနိုင်ငံနဲ့အမေရိကန်ပြည်ထောင်စုဟာဆိုလို့ရှိရင်မိဖက်နိုင်ငံတွေဖြစ်တယ်မြန်မာနိုင်ငံရဲ့ဒီမိုကရေစီဖြစ်စဉ်ကိုအမေရိကန်နိုင်ငံဆိုလို့ရှိရင်အများအားပေးနေတယ်ဆိုတဲ့ဟာပြောတာကကျွန်တော်တို့ဘောသူတို့နားလည်တဲ့ကိစ္စဖြစ်တယ်လို့ကျွန်တော်ယုံကြည်ပါတယ်သူအနေနဲ့နောက်တစ်ခုကပြောပြသွားတာကဘာလဲဆိုတော့မြန်မာနိုင်ငံကိုကြည့်ကြည့်ပါတဲ့မျိုးတိုင်းမှာဆိုလို့ရှိရင်ဗုဒ္ဓဘာသာတွေမကပါဘူးတဲ့မွတ်စလင်တွေလည်းရှိတယ်ခရစ်ယာန်တွေလည်းရှိတယ်နောက်ပြီးတော့ဟိန္ဒူတွေလည်းရှိတယ်နောက်ပြီးတော့အခြားဘာသာမျိုးမျိုးကိုးကွယ်တဲ့လူတွေရှိပါတယ်တဲ့ဒါမျိုးကြီးတွေအလုံးမှာရှိနေတဲ့ဟာတွေကိုတဲ့နားလည်ဖို့လိုတယ်တဲ့မြန်မာနိုင်ငံမှာတိုင်းရင်းသားပေါင်း100ကျော်ရှိတဲ့အပြင်ကိုမြန်မာနိုင်ငံမှာအခုဖြစ်ပေါ်နေတဲ့ကိစ္စအားဆိုလို့ရှိရင်အင်မတန်ကိုလက်နေတယ်ဒါကြောင့်မို့မြန်မာနိုင်ငံပေါ်ကိုသူတို့အနေနဲ့ဟာနားလည်တယ်ဆိုတဲ့သဘောမျိုးပြောတဲ့စကားကိုသူပြောသွားပါတယ်။ဒါဆိုလို့ရှိရင်ကျွန်တော်တို့ကိုသူတို့တိမှတ်ပြုတဲ့စကားတွေဖြစ်ပါတယ်။ဒါကြောင့်မို့လဲကျွန်တော်အနေနဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနတခုတည်းနဲ့မကဘူး။အမေရိကန်လွှတ်တော်မှာရှိတဲ့တာဝန်ရှိတဲ့လူတွေနဲ့လည်းမြန်မာနိုင်ငံရဲ့ဖိအပ်တွေကိုအမြဲတမ်းကျွန်တော်ရှင်းလင်းတင်ပြနေပါတယ်ဆိုတဲ့ဟာလေးကိုလည်းမြန်မာပြည်သူတွေကိုပြောပြပေးပါ
။ဟုတ်ကဲ့။နောက်တချို့ကတွက်ပါတယ်မြန်မာနိုင်ငံဘက်ကနိုင်ငံတကာမီဒီယာတွေကပို့နေရရေးသားနေတဲ့သတင်းတွေဟာသိတဖယ်ဆောင်မင်းဖြစ်တယ်အဲဒါကြောင့်ဖြစ်မှန်ထင်ထအောင်ပို့ပြီးဖွင့်ပေးတဲ့အဲဖြစ်ရဖြစ်နေတဲ့နေရာတွေကိုမီဒီယာလောကကသိနေပြန်ကြားရကလည်းပို့ပြီးထိထိရောက်တုံ့ပြန်သိနေလို့ဝေဖန်ကြပါတယ်ဒီကိစ္စကိုဆံမကြည့်ဘယ်လိုထင်ပါလဲပို့ပြီးဖွင့်ပေးသိနေလို့မထင်ဘူးလားခင်ဗျာ
အခုအနေနဲ့မီဒီယာတွေကိုကျွန်တော်တို့အနေနဲ့ဖွင့်ပေးထားပြီးဖြစ်ပါတယ်ဦးကျော်စံတာရောရဲ့ VOA ကျေးဇူးတင်တော့ကလည်းရခိုင်ပြည်နယ်မှာရောက်ရှိနေတယ်ဆိုတာလည်းကျွန်တော်သိရပါတယ်ဒီသတင်းတော့အနေနဲ့သတင်းတော့ဒီပြပသတင်းတော့တွေမှာသူတို့မြင်တဲ့ဟာတွေကိုသူတို့ရေးတဲ့နေရာမှာမြင်တဲ့အတိုင်းရေးဖို့လိုအပ်ပါတယ်သူတို့မြင်တဲ့ဟာတချို့တစ်ဘက်ကပဲသူတို့လိုတဲ့ပုံစံမျိုးနဲ့ရေးဖို့မရေးသားမျိုးကိုအရေးကြီးပါတယ်ဆိုတဲ့ဟာလေးကိုတော့ကျွန်တော်မြင်ပါတယ်ခင်ဗျအ
ခုနောက်ဆုံးဘင်္ဂလားဒေ့ရှ်နိုင်ငံဝန်ကြီးချုပ်ကနေဇာကိုသွားပြီးတော့သူတို့အခေါ်ရူဟင်ညာပေါ့လေအဲ့ဒီလူတွေအတွက် safe zone လုံခြုံတဲ့နေမြေစီကြသတ်မှတ်ပေးဖို့တောင်းဆိုနေရပါတယ်ဒီဟာရဲ့အလားအလာကိုသမကြီးပဲလို့မြင်ပါလေခင်ဗျာ
အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့နိုင်ငံတာဝန်ရှိတဲ့အစိုးရဘက်ကနေသူပုံကိုယ်တွေပြောထားပြီးဖြစ်ပါတယ်မြန်မာနိုင်ငံတွေကနေပြီးတော့ထွက်သွားတဲ့လူတွေတဲ့မှာမြန်မာပြည်မှာတကယ်ပဲနေထိုင်နေဆိုတဲ့သူတို့အနေနဲ့ထောက်ထားတယ်ပြမယ်ဆိုလို့ရှိရင်ကျွန်တော်တို့အနေနဲ့အချိန်မရွေးပြန်ပြီးတော့စစ်စစ်ပြီးတော့ခေါ်ယူဖို့ဆင်သင့်ရှိပါတယ်ဆိုတဲ့ဟာကိုပြောထားပြီးဖြစ်ပါတယ်။နောက်တစ်ခုကဒီလူတွေကတကယ်ပဲသူတို့ဒေသမှာငြင်းငြင်းချမ်းချမ်းနဲ့အလုံးနဲ့တဟဇာတာဖြစ်အောင်တကယ်နေထိုင်လူတဲ့လူတွေဖြစ်မယ်ဆိုလို့ရှိရင်သူတို့အနေနဲ့တစ်ဖက်ကိုထွက်ပြေးတိမ်းရှောင်စရာမလိုဘူးလို့ကျွန်တော်ယူဆပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီဒေသမှာပဲရှိတဲ့မွတ်စလင်အတိုင်းဝိုင်းတဲ့မှာသူတို့အိုးရင်စီစဉ်နေကိုစိုးရင်လို့ကြံတဲ့ community ပေါ့ကျန်တဲ့အဖွဲ့အစည်းတွေနဲ့ရင်းမြစွာနေထိုင်တဲ့လူတွေဟာဆိုလို့ရှိရင်အစိုးရတာဝန်ရှိတဲ့လူတွေကိုသူတို့ကကူညီတောင်းပြီးတော့အစိုးရတာဝန်ရှိတဲ့လူတွေကလည်းသူတို့ရဲ့လုံခြုံရေးကိုအာမခံပေးတဲ့ဟာတွေသူတို့လုပ်ပေးနေတဲ့အော်လည်းတွေးမြင်နိုင်ပါတယ်ဒါတွေကိုနိုင်ငံတကာကလည်းပြောပြဖို့လိုတယ်လို့ကျွန်တော်ထင်ပါတယ်ဒါကြောင့်မို့တကယ်ပဲသူတို့ကဆိုလို့ရှိရင်ငြင်းညာစွာနေထိုင်ခြင်းနဲ့တကယ်ပဲသဟဆာသာရှိရှိနေထိုင်တဲ့လူတွေဆိုလို့ရှိရင်ဘာမှဖက်ကိုထွက်ပြေးစရာမရှိပါဘူးသူတို့အကူအညီလိုမယ်ဆိုလို့ရှိရင်လည်းအကူအညီတောင်းတဲ့အခါမှကြရင်လုံခြုံရေးအဖွဲ့ကနေပြီးတော့နိုင်ငံတကာစီမင်းစည်းကမ်းဥပဒေနဲ့ညီလို့ပေးဖို့ရှိပါတယ်ဆိုတဲ့ဟာကိုတော့ကျွန်တော်အနေနဲ့ပြောပြရစေ။
အဲဘင်္ဂလားဒေ့ရှ်မြန်မာအင်ဂျင်နဲ့နိုင်ငံဆက်ဆံရေးကဘယ်လောက်ထိယိုယွင်းသွားနိုင်ရာရှိပါလဲတကယ်လို့ဒီကိစ္စသားမပြေလည်ခဲ့ရင်တမကြီ
းကျွန်တော်တို့ကတော့အင်ဂျင်နိုင်ငံအနေနဲ့ကျွန်တော်တို့ရဲ့ရည်တည်ချက်ကိုကျွန်တော်တို့ရဲ့မူဝါဒကိုတော့ပြောင်းလဲမှုမရှိပါဘူးဆိုတဲ့ဟာကိုတော့မြန်မာပြောက်အနေနဲ့ကျွန်တော်ပြောပြရစေ။နိုင်ငံသားရေးဝန်ထမ်းတယောက်အနေနဲ့ပြောပြရစေ။အဲ့ဒီဟာနဲ့ပတ်သက်ပြီးတော့တစ်ဖက်နိုင်ငံကကျွန်တော်တို့ပေါ်ဘလောက်စည်ရင်းကောင်းစည်နာရှိတယ်ဥပပေါင်းဆောင်ရွက်မှုရှိတဲ့ပုံမှာမူတည်ပြီးတော့နိုင်ငံကျွန်တော်တို့ထိတွေ့မှုဟာဆိုလို့ရှိရင်အောင်မြင်ပါမိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ
်အခုနိုင်ငံတကာကမြန်မာနိုင်ငံကိုလူဖိအားပေးတာတွေဝေဖန်တာတွေသိပ်များနေတဲ့အချိန်မှာမကြခင်ပဲကုလသမဂ္ဂအထွေထွေညီလာခံလည်းကျင်းပတော့မှာဖြစ်ပါတယ်အဲ့ညီလာခံမှာပြီးခဲ့တဲ့နှစ်ကတော့ဒေါန်ဆန်းစုကြည်ကိုယ်တိုင်တက်ရောက်ပြီးတော့ပြောကြခဲ့ပါတယ်နိုင်ငံတကာကလည်းဘာမှအဲ့ဒီကိစ္စကိုတော့ပြန်ပြောကြတာမတွေ့ပါဘူးဆိုတော့ပြည်သူတွေကဒေါန်ဆန်းစုကြည်ပြောရင်ပုံပြီးထိရောက်မယ်ဆိုတဲ့မျှော်လင့်ချက်ရှိကြပါတယ်ဒါမဲ့အခုခါမှာဒေါန်ဆန်းစုကြည်ကိုယ်တိုင်မတက်ရောက်ဘူးပြည်နှင်းကိစ္စကိုဦးစားပေးနေရတဲ့ဘာညာဆိုတဲ့သတင်းထွက်လာတော့ဒေါန်ဆန်းစုကြည်တက်တဲ့နေလို့လူရက်ထင်ကြပါတယ်သမကြီးပဲလို့ဆိုပါပါလေအ
ဲ့ဒါနဲ့ပတ်သက်ပြီးတော့ဒေါန်ဆန်းစုကြည်ရဲ့နောက်ပြီးတော့နိုင်ငံတော်ရဲ့ခေါင်းဆောင်ပိုင်းကသူတို့အနေနဲ့နိုင်ငံရဲ့ပဂတိအနေထားကိုသူတို့ပို့ပြီးတော့တိရှိတဲ့လူတွေဖြစ်ပါတယ်အကယ်၍မြန်မာဒေါန်ဆန်းစုကြည်ကတောင်းပေးတဲ့လူတယောက်ကဆိုလို့ရှိရင်လည်းသူ့ရဲ့ဘူဝါဒသူမြန်မာနိုင်ငံကဘာတွေဆောင်ရွက်နေလဲဆိုတဲ့ဟာကိုလည်းအတိအကျကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုပြောကြားနိုင်မဲ့လူကိုယုံကြည်တဲ့လူကိုသာဆွေးလွတ်မယ်လို့ကျွန်တော်ယုံကြည်ပြီးသားဖြစ်ပါတယ်ကျွန်တော်အနေနဲ့ကတော့မြန်မာနိုင်ငံကနေပြီးတော့ဆွေးလွတ်တဲ့ဒေါ်အောင်ဆန်းစုကြည်ရဲ့ကိုယ်စားလှယ်ကိုကိုကြီးပန့်ဖို့အစဉ်သင့်ရှိပါတယ်ဆိုတဲ့ဟာလေးကိုတော့သင်ပြပေးရစေ
ဟုတ်ကဲ့နောက်တစ်ခုအဲ့နိုင်ငံရဆက်ဆံရင်းနှီးမဲ့ပတ်သက်တဲ့ကိစ္စမေးပြရစီဒီမြန်မာနိုင်ငံမှာအထူးသဖြင့်ရခိုင်ပြည်နယ်မှာအင်းကြီးချင်းနိုင်ငံကြီးတွေဖြစ်တဲ့တရုတ်နဲ့အိန္ဒိယကလည်းစီးပွားရေးအဖြစ်တော့မဟာဗျူဟာအရပါအပြိုင်ဆိုင်စိတ်ဝင်စားနေရတာဖြစ်ပါတယ
်ဟုတ်ပါတယ်
တရုတ်ဆိုရင်ဒီကိစ္စကိုသူတို့ကိုယ်တိုင်ဝင်ပြီးစစ်ဆေးပေးပြရစီပါညာကဏ္ဍနဲ့လည်းရှိပါတယ်ဆိုတော့ဒီနိုင်ငံပြိုင်ဆိုင်စိတ်ဝင်စားနေမှုကရောအခုရခိုင်ပြည်နယ်ဖြစ်ရတဲ့အပေါ်မှာကြေရက်ခတ်မှုဘယ်လောက်ထိရှိလာနိုင်တယ်ထင်ပါလဲသမကြီး
ကျွန်တော်တို့ကတော့နိုင်ငံတော်ကတော့ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးအတွက်ကိုရခိုင်ပြည်နယ်ဖွံ့ဖြိုးရေးအဖွဲ့အစည်းကိုနိုင်ငံတော်ရဲ့တာဝန်ခံပုဂ္ဂိုလ်ကနေပြီးတော့ပူးဆောင်ပြီးတော့ဖွဲ့စည်းပြီးဖြစ်ပါတယ်အခုဖြစ်ရကဆိုလို့ရှိရင်ကျွန်တော်တို့ရဲ့ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးကိစ္စကိုအနှောက်အယှက်ဖြစ်အောင်လုပ်တဲ့ဖြစ်ရတစ်ခုသာဖြစ်ပါတယ်ဒါကြောင့်မို့ကျွန်တော်တို့နိုင်ငံတော်အပိုင်းကနေပြီးတော့ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေကိုလည်းဆက်လက်ပြီးတော့ဆောင်ရွက်သွားမယ်လို့ကျွန်တော်ယုံကြည်ပါတယ်အဲ့ဒီဆက်လက်ဆောင်ရွက်သွားမယ့်လုပ်ငန်းတွေထဲမှာတရုတ်ပြည်သူ့သမ္မတနိုင်ငံရဲ့အိန္ဒိယနိုင်ငံနဲ့ပူးပေါင်းဆောင်ရွက်မယ့်ကိစ္စတွေဟာဆိုလို့ရှိရင်ဆက်လက်အကောင့်ထဲသွားဖို့ရှိပါတယ်လို့ပဲကျွန်တော်ယုံကြည်ပါတယ်
။ဟုတ်ကဲ့ကျွန်တော်နောက်ဆုံးမိချင်တာတစ်ခုကတော့အခုဒီထွက်သွားတဲ့လူတွေထဲမှာဥပဒေနဲ့အညီနိုင်ငံသားဖြစ်ထိုက်တဲ့လူတွေကိုနိုင်ငံသားဖြစ်ခွင့်ပေးမယ်လို့မြန်မာအစိုးရကပြောထားပါတယ်။ဆိုတော့ဒီကိစ္စမှာဥပဒေနဲ့အညီနိုင်ငံသားဖြစ်ခွင့်ပေးဖို့စီစဉ်တဲ့ကိစ္စမှာသူတို့ခံကျင်တဲ့နာမည်ကိုမခံယူရလို့ဆိုပြီးတော့တချို့ကတော့ငင်းဆန်ကြရတယ်ဆိုပြီးတော့တွေ့ရပါတယ်။ဒီအခက်အခဲကိုကျော်လွန်နိုင်ဖို့ကဘယ်လိုနည်းလမ်းရှိတယ်လို့ထင်ပါတယ်။ဒါကျော်လွန်နိုင်မယ်ဆိုရင်တော်တော်လေးအဆင်ပြေသွားမယ်လို့ကျွန်တော်ထင်ပါတယ်
။ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကဆိုလို့ရှိရင် 1980နောက်ခုနဲ့နိုင်ငံသားဥပဒေကိုအခြေခံပြီးတော့နိုင်ငံသားပြုခွင့်ရမယ့်လူတွေအတွက်ကိုလမ်းစာအကုန်လုံးဖွင့်ထားပြီးသားဖြစ်ပါတယ်။နိုင်ငံသားဖြစ်ချင်တဲ့လူတွေရဲ့ဆုံးဖြတ်ချက်သာဖြစ်တယ်လို့ကျွန်တော်ယုံကြည်ပါတယ်။ဒါကြောင့်မို့သူတို့လိုချင်တဲ့ခေါ်ဝေါ်ကဘယ်သုံးမလားတကယ်ပဲရေရှည်သူတို့အကျိုးကိုပေါ်ဆောင်နိုင်မဲ့နိုင်ငံသားဖြစ်မှုနောက်ပြီးတော့နိုင်ငံသားတွေရဲ့ခံစား권ကိုသူရမယ်ဆိုတဲ့ဟာကိုသူတို့တွက်ချက်ပြီးတော့သူတို့ဆုံးဖြတ်တဲ့ကိစ္စလို့ကျွန်တော်ယူဆပါတယ်။
ဦးကျော်စံသားရဲ့မြမမျက်မှောက်ရေးရာကဏ္ဍကိုနားဆင်ကြရတာပါအခုတော့သူယုံကြည်ရာကဏ္ဍအလှည့်ရောက်လာပါပြီဒီတစ်ပတ်မှာတော့အမေရိကန်နိုင်ငံကန်ဆတ်စ်တက္ကသိုလ်မှာသတင်းမီဒီယာဆိုင်ရာပါရဂူဘွဲ့တင်နန်းတက်နေတဲ့မော်ဂွန်မဂ္ဂဇင်းအက်ဒီတာချုပ်ဦးညံလင်းရဲ့ယုံကြည်ရာတွေကိုနားဆင်ရပါမယ်မှန်မိုးပြူစီစဉ်တင်ဆက်တာပါ
ပါကျွန်တော်ရဲ့သတင်းစာဆရာလုံသက်ကတနေ့တော့ပါပြီပြည်တွင်းပြည်ပသတင်းဌာနအချို့နဲ့ဂါလာတစ်ခုတည်းအရလုပ်ပြီးတဲ့နောက်မှာ2012မှာလာစင်တိုသတင်းမဂ္ဂဇင်းတစ်ပုဒ်ကိုကျွန်တော်ရဲ့လုပ်ပေါ်ကတည်းကနဲ့အတူထူထောင်ခဲ့ပါတယ်မတပင်းနာမည်ကမော်ကောမဂ္ဂဇင်းပါအဲတော့ဟိုအမေရိကမှာကြောင်တက်နေတဲ့တချိန်လေးမှာမော်ကောမှာလည်းပဲကျွန်တော်အဒီတာတောင်ပေါ်ကိုဆက်ပြီးတော့ထမ်းဆောင်ပါပဲ VOA ရဲ့ PUNG ရစီစဉ်မှာကျွန်တော်အဓိကပြောချင်တာကတော့ကိုယ့်ရဲ့ပညာရေးကိုကိုကိုတိုင်မမေ့မလျော့အဆင့်မြင့်တင်ဖို့အရေးကြီးတဲ့အကြောင်းပါကျွန်တော်ကိုကိုကိုဥပမာပြောရရင်အရင်ကဆိုရင်ကျွန်တော်တောင်းမိပါတယ်စက်တက်ဖို့အဒီတာသိမ့်ရှိခဲ့ဘူးဗျာအဝေးပင်ပွဲတခုတော့ရခဲ့တာပေါ့ဗျာကျွန်တော်ယုံကြည်ခဲ့တာကသင်တန်းတွေပါတွေအထက်လျောက်လိုက်တက်ပြီးရင်ဘလို့လုပ်ဖို့ပဲအရေးကြီးတယ်ဘလို့လုပ်ရင်ရလာတဲ့အတွေ့အကြုံပေါ့အခြေခံပြီးတော့စင်ပွားလေးလာတော့ကျွန်တော်ယုံကြည်တဲ့အတိုင်းပဲတော့ပညာနဲ့ပတ်သက်တဲ့သင်တန်းတချို့ကျွန်တော်တက်ခဲ့တယ်အထူးသဖြင့် time bank မှာတက်ခဲ့တာပေါ့လေဟိုတင်လာတဲ့ဟာကိုလုံးလုံးရင်အသုံးချတယ်ပြီးတော့အဲ့ဒီပုံမှာအခြေခံပြီးတော့စင်ပွားတင်ပြီးပဲကိုယ်တိုင်သတင်းတွေလည်းလိုက်ပြီးကြတော့လည်းတော့သင်္ကန်းပညာနဲ့ပတ်သက်တဲ့သင်တန်းတချို့လည်းကျွန်တော်ပြည်တွင်းမှာတခါတည်း live တော့တင်ပေးပါတယ်ဘာဖြစ်လာလဲဆိုတော့အတွေ့အကြုံတော့ဟိုတစ်လျောက်ရှိလာခဲ့တယ်ဒါပေမဲ့အနေအထားတစ်ခုမှာကျွန်တော်ရဲ့သတင်းစာပညာကိုအစင်းမြင့်တဖို့လိုနေပြီဆိုတာကိုသဘောပေါက်လာတယ်တောင်းပြီးသတ်ပြီးနေကြဟိုမိခွန်းတွေကအများကြီးကြံနေကုန်မယ်လေတော့အထူးသဖြင့်အလုပ်လုပ်ရင်အတွေ့အခေါ်ယူစာပိုင်းဆိုင်ရာတွေမှာမတိကြရတယ်မေးရတာတွေကြုံရတဲ့အခါမျိုးနောက်ပြီးတော့ဟိုသတင်းတော့တွေကမေးလာတဲ့မိကုန်းတွေကိုပြန်ဖြေတဲ့အခါမှာကို့အဖြေကိုကိုယ်တိုင်စိတ်တည်းမကြတဲ့အခါမျိုးတွေမှာကျွန်တော်ပြလိုက်ပြီးလုံးဝကိုယ့်ရဲ့ဉာဏ်သတင်းအဝစနစ်တမလို့နေပြီးဆိုတော့ကျွန်တော်သဘောပေါက်လိုက်တော့ပေါ့အဲ့ဒါနဲ့ကျောင်းဆက်တက်မယ်မာစတာတန်းတစ်ခုလောက်တော့တက်မယ်ဆိုပြီးစွန့်ပြလိုက်တာပေါ့အဲ့ဒါနဲ့ scholarship တွေလိုက်စွန့်စမ်းရင်းနဲ့ Fulbright scholarship ရပြီးတော့ Fulbright နဲ့က Massachusetts ပြည်နယ်ဘာလို့မျိုးကဒီမှာတန်ကောလိုက်မှာကျွန်တော်သတင်းစာပညာမာစတာတန်းတက်ချက်ခဲ့တယ်အဲ့ဒီမှာကိုမကြည့်ညက်ခဲ့တဲ့စာတွေခြေကံဘောတွေအားတွေကိုကျွန်တော်စဉ်းစားတိကျလေးလာခွင့်ရရတယ်။တက်ပြီးပြီးဖို့လိုအပ်တဲ့ဟာတွေကိုလည်းပဲစဉ်းစားလေးလာခွင့်ရခဲ့တယ်။နောက်ဆုံးတော့ပေါ်ရခဲ့တယ်ပေါ့ဗျာ။ဒါပေမဲ့ကျွန်တော်လုပ်ချင်တာတွေကိုအကောင့်တွေခေါ်ဖို့က네ပဲတစ်ခုကိုစဉ်းစားတိကျဆုံးချလေးလာဖို့စဉ်းစားတုတ္တနာပြုလုပ်ဖို့လိုအပ်တဲ့အခါကျတော့ PhD တန်းစတက်ဖို့ဖြစ်လာရတာပေါ့။ဒီကပြောချင်တာကတော့လုံးလုံးရင်အတွေ့အကြုံကိုအခြေခံလေးလာသိတာဟာအင်မတန်ကောင်းတဲ့နည်းလို့ကျွန်တော်ယုံကြည်နေတုံးမယ်။အချိန်နဲ့မှာပဲနော်ညီငယ်ညီမငယ်တွေကျွန်တော်တို့ရွယ်ဥတက္ကလာတွေရှိနေတဲ့သူတွေကိုစိတ်တုံးချင်တာကတော့ကျောင်းတွေဆက်တက်ပြီးတော့ဒါမှမဟုတ်လေကိုယ်ပညာရဲ့နဲ့ဆိုင်တဲ့ကာလာတို့တင်းနေတွေဆက်တက်ပြီးတော့ကိုယ်ပညာရေးကိုကိုကိုတိုင်းမမေ့မလျော့ဆက်ပြီးတော့ပြနေကြဖို့ပါအဓိကပြောချင်တာကတော့ဗျာကိုယ်ရောက်နေတဲ့နေရာမှာပဲရက်မနေဖို့ပေါ့ရှေ့မှာလေးလာကြပြီးတင်းကြတော့ဒီကတပုံတပင်ကြီးရှိနေသေးတယ်ဆိုတာပါပဲဟုတ်ကျေးဇူးတင်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။သူယုံကြည်ရာကဏ္ဍကိုနားဆင်ခဲ့ရတာပါ။ VOA American တန်ကအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ
်။ American စိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။1964ကနေ1989ခုနှစ်ကာလတွေအတွင်းလာအိုနိုင်ငံထဲကိုဗီယက်နမ်နိုင်ငံကလက်နက်တွေနဲ့တိုက်ခိုက်ရေးသမားတွေဝင်ရောက်မဲ့အရေးကိုဟန့်တားတဲ့အနေနဲ့အမေရိကန်လေတပ်ကအတွဲလိုက်ပောက်ကွဲနိုင်တဲ့ဘုံပေါင်းတန်ချိန်290ကိုကျဲချခဲ့ပါတယ်။အဲဒါကြောင့်လာအိုဟာကမ္ဘာပေါ်မှာလူတအူးချင်းစီအတွက်ကျဲချခံရတဲ့ဘုံအရေးအတွက်အများဆုံးနိုင်ငံဖြစ်ပါတယ်။ဒီကနေ့ဆိုရင်လာအိုမှာရှိနေတဲ့နယ်ပေါင်း18ခုအနက်အများစုဟာ UXO လို့ခေါ်တဲ့မပေါက်ကွဲသေးတဲ့ဘုံအများအပြားနဲ့ပြည့်နှက်နေဆဲဖြစ်ကြောင်းအမေရိကန်ပြည်ထောင်စုနိုင်ငံခြားရေးဝန်ကြီးဌာနနိုင်ငံရေးနဲ့စစ်ရေးဆိုင်ရာအစီအစဉ်ရဲ့ဒုတိယလက်ထောက်ဝန်ကြီးအဖြစ်မကြာသေးမီကဆောင်ရွက်ခဲ့တဲ့လေတပ်ဗိုလ်ချုပ်မိုက်ကယ်ရူ့စတိန်းကရေးသားထားပါတယ်။ဘုံတွေဟာကြဲချလိုက်တဲ့အချိန်မှာမျောလင့်ထားတဲ့အတိုင်းရုတ်တရက်မပေါက်ကွဲခဲ့တဲ့အတွက်လာအိုပြည်သူထောင်ပေါင်းများစွာကိုတည်ကြည်ထိခိုက်စေခဲ့ပါတယ်။အင်ဒိုချိုင်းနာစစ်ပွဲတွေဖြစ်ခဲ့တဲ့1960နဲ့90ပြည့်လွန်နှစ်တွေတွင်မြေမြုပ်မိုင်းတွေလည်းထောင်ထားခဲ့တဲ့အတွက်ပောက်ကွဲစေနိုင်တဲ့ဘုံအန္တရာယ်တွေလည်းပိုမိုများပြားလာခဲ့တယ်လို့သူကဆိုပါတယ်။မြေမြုပ်မိုင်းနဲ့မပောက်ကွဲသေးတဲ့ဘုံတွေကြောင့်လက်မြေဧကတန်းပေါင်းများစွာဟာသုံးမရအောင်ဖြစ်သွားခဲ့ရပြီးလက်ရာလုပ်ငန်းတွေအလုံးရပ်တန့်သွားခဲ့ရပါတယ်။မ မပေါက်ကွဲသေးတဲ့ဘုံတွေဟာမြို့ကောင်းဆိုင်ခင်းတွေစကြက်မြေတွေတစ်တောတွေထဲမှာမြုပ်နေတာကြောင့်ခြေတလမ်းမပြီးနှင်းမိရင်ပဲတည်သွားစေနိုင်တဲ့အတွက်ခရီးသွားလာရေးမှာအန္တရာယ်ဖြစ်စေပါတယ်ဒါပေမဲ့အချိန်ကာလကြာညောင်းလာတာနဲ့အမျှလာအိုနိုင်ငံရဲ့လူဦးရေကြီးထွားလာမှုကြောင့်မပေါက်ကွဲသေးတဲ့ဘုံတွေမြုပ်နေရလယ်မြေတွေကိုစိုက်ပျိုးမြေဖြစ်အောင်အသုံးပြုနိုင်ဖို့လိုအပ်ချက်တွေပုံမှန်မြင့်မားလာပါတယ်။အဲဒီလိုမြင့်မားလာတဲ့အတွက်လဲတည်ဆုံးတရားရမယ်အန်ဒီရီပို့ပြီးတော့မြင့်တက်လာပါတယ်။မပေါက်ကွဲသေးတဲ့ဘုံတွေကိုဖယ်ရှားဖို့အစိုးရကတာဝန်ယူထားပေမဲ့လို့တိုးတက်မှုကတော့နှေးကွေးနေသေးပါ။ဒီလိုနှေးကွေးရတဲ့အကြောင်းရင်းတွေတဲကတခုကတော့ပြီးခဲ့တဲ့နှစ်တွေကအရက်ဖက်ကွင်းစင်းစစ်စေးရေးမှာလာအိုနိုင်ငံအနေနဲ့တမျိုးသားလုံးအတိုင်းအတာနဲ့မပေါက်ကွဲသေးတဲ့ဘုံတွေကိုရှာဖွေစည်းရင်ကောက်ယူမှုမလုပ်နိုင်ခဲ့ခြင်းပဲဖြစ်ပါတယ်။အခုခါမှာတော့လာအိုနိုင်ငံရဲ့မိုင်းရှင်လင်းရေးအတွက်အမေရိကန်ပြည်ထောင်စုကရန်ပုံငွေထောက်ပံ့တဲ့အပြင်မပေါက်ကွဲသေးတဲ့ဘုံတွေရှာဖွေစစ်တမ်းကောက်ယူမှုမှာလည်းပါဝင်လျက်ရှိပါတယ်။ဒီစီမံကိန်းတစ်ကြောင်မပေါက်ကွဲသေးတဲ့ဘုံအများဆုံးရှိတဲ့နေရာတွေကိုပုံမူသိရှိလာစေပါလိမ့်မယ်။မိုင်းရှင်းလေးလုပ်ငန်းတွေကိုလည်းပိုးပြီးထိရောက်မှုရှိလာပါစေလိမ့်မယ်လို့ဗိုလ်ချုပ်မိုက်ကယ်ရူးစတိန်ကဆိုပါတယ်။ဒါပေမဲ့နှစ်အတန်ကြာဆက်လက်လုပ်ကြရမှာဖြစ်ပြီးဒီလုပ်ငန်းတွေဟာရခင်ကတည်းပိုးပြီးအရေးကြီးလာပါတယ်။ဒီလုပ်ငန်းဟာစစ်အတွင်းပြက်ပြက်ခဲ့သမျှတွေကိုပြန်လည်ပြုပြင်နိုင်ရုံသာမကလာအိုနဲ့တကွအိမ်နီးချင်းနိုင်ငံတွေအပြင်ဒေတာရင်းအမေရိကန်ရဲ့တန်တမန်ရေးနဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုရဲ့တောက်ပသောအနာဂတ်အတွက်အကျိုးရှိတဲ့ရင်းနှီးမြှုပ်နှံမှုလည်းဖြစ်ကြောင်းပါရှင
်။အမေရိကန်စိုးရိမ်သဘောထားအမြင်အာဖို့ကိုတင်ပြလိုပြီးပါပြီ
။အခုတင်ဆက်ခဲ့တာကတော့အမေရိကန်စိုးရိမ်ရဲ့သဘောထားအမြင်တွေသာဖြစ်ပြီးVOA အပေါ်မှာကြောင်းသိစေအပ်ပါတယ်ခင်ဗျာ။ခြားသာပရင်းနေ့ညနေခင်း6နာရီခွဲကနေ9နာရီထုတ်လွှင့်မဲ့ VOA စီစဉ်နေကိုလိုင်းလူမီတာ71.25တို့မှာဖမ်းယူနိုင်စင်ပါ။ခုတော့သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြပေးပါအောင်ဗျာ
။သူတို့ခေါ်အပြင်မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်ထောင်ပေါင်းများစွာအုပ်ဝင်စုံထွက်ပြေးရတာကိုလူမျိုးတုံးရှင်းလင်းတဲ့လူရဲ့အဖြစ်ကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူတရက်စ်ကပေါ်ဒူးနေမှာပြောလိုက်ပါတယ်။သူဆိုအပြင်ရိုဟင်ဂျာလူဦးရေရဲ့သုံးမှုတဘုံနိုင်ငံကနေထွက်ပြေးနေရတာကိုဖော်ပြဖို့ပို့ပြီးကောင်းတဲ့ဝေါ်ဟာရရှာနိုင်ပါသလားလို့ဒါနဲ့ပတ်သက်ပြီးမေးတဲ့သတင်းတော့ကိုအတွင်းမှုချုပ်ကပြန်ပြီးမေးခွန်းထုတ်ခဲ့တာပါမြန်မာနိုင်ငံတွင်နေနဲ့စီးရဲရလှုပ်ဆောင်နေတာကိုရပ်ဆိုင်းဖို့အကြမ်းဖက်လို့ရတွေကိုအဆုံးသတ်ဖို့တရားဥပဒေစိုးမိုးရေးကိုထိန်းသိမ်းဖို့နဲ့နိုင်ငံကနေထွက်သွားရသူတွေအားလုံးပြန်လာခွင့်ကိုအတိမတ်ပြုဖို့နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှဗိုလ်ဒူးနေကလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်မစ္စတာဂူဒရက်စ်ကပြောသွားပါတယ်ဒါကြိမ်ဒီမှာလက်ရှိဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာစက်တင်ဘာလ19ရက်နေ့မှာနိုင်ငံတော်ကိုမိန့်ခွန်းပြောကြားမှာဖြစ်တယ်လို့ဗိုလ်ဒူးလေးကနေပြည်တော်နိုင်ငံတော်သမ္မတအင်တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသမ္မတရုံးဝန်ကြီးဌာနပြောခွင့်ရဦးစောထေးကပြောသွားပါတယ်။အဲ့ဒီအခမ်းအနားကိုတရောက်သတင်းယူဖို့အတွက်ပြည်တွင်းပြည်ပကသတင်းမီဒီယာအစုံအလင်ကိုစတင်ဖိတ်ကြားနေပြီလို့လည်းဆိုပါတယ်။ရုရှားနိုင်ငံမော်စကိုမြို့တော်ခြေဆိုင်ဆိုင်ဘာလုံခြုံရေးကော်မတီကက်စပါစကီလက်ပြထုတ်ကုန်တွင်နဲ့ဝန်ဆောင်မှုတွေအားလုံးကိုဖယ်ရှားပစ်ဖို့အမေရိကန်လူမျိုးရေးတာဝန်ရှိသူတွေကအမေရိကန်အစိုးရဌာနတွေကိုညွှန်ကြားထားပါတယ်။အမေရိကန်လူမျိုးရေးဌာန DHS ယာယီဝန်ကြီးအီလိန်ဒူကဗိုလ်ဒူးနေမှာအဲ့ဒီညင်ညာချက်ကိုထုတ်ပြန်တာဖြစ်ပြီးဂျပန်90အတွင်းလိုက်နာဆောင်ရွက်ရမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဟာကမ္ဘောဒီးယားအစိုးရကိုဖြုတ်ချဖို့ကြိုးစားနေတယ်ဆိုတော့ဝန်ကြီးချုပ်ဟွန်ဆန်ရဲ့ဆွေးနွေးချက်တွေကိုကမ္ဘောဒီးယားနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးကပြင်းထန်တုံ့ပြန်ပြီးဆွေးနွေးချက်တွေကမမှန်ဘူးမှားယွင်းလွဲချော်တဲ့အခြေမြင့်မရှိဘူးလို့ပြောပါတယ်ခင်ဗျာ။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းပြပြခဲ့တာပါဒီမိနစ်အတွက်အစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းနိုင်ဖြစ်ပါတယ်အတန်လွှင့် engineer ကတော့ Kelvin Fowler ဖြစ်ပါတယ်ဒီကနေ့မိနစ်အတွက် VOA အစီအစဉ်တွေကိုမိနစ်6နာရီနဲ့9နာရီအထိလိုင်းလိုမီတာ30 40 48 50တို့ကနေတင်ဆက်ခဲ့တာပါသောရစီမံနဲ့တကွမြန်မာပြည်သူသားအားလုံးဘေးရန်ကြီးရဲ့ကင်းကွာပြီးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညောင်ဝင်းအောင်ပါ
This program has come to you from the Voice of America, Washington.